Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်မ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြမအရေးအပိတ်ကူညီမှုအမေရိကန်တန်ရုံအကြီးအကဲတွေကကတိပြုခဲ့ပါတယ်။American နဲ့တရုတ်ရဲ့ရာသီဥတုဆိုင်ရာအထူးတန်တမန်တွေဘေကျင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မြမအရေးစော်အော်သူအနုပညာရှင်ဂျိမ်းဘာကင်ကွယ်လွန်သွားပါပြီဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်ထဲမှာဆိုရင်တော့ကချင်ပြည်နယ်ထဲမှာကချင်လူမျိုးရေးတပ် KIA ဌာနချုပ်လိုင်ဇာအနီးမှာဒီရက်ပိုင်းကတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဗမော်မြကြီးနားလမ်းကိုမတုံ့ဖို့ KIA ကဒီကနေ့သတိပေးလိုက်ပါတယ်။ဒေသခံတွေပြောပြခဲ့တဲ့ကချင်ပြည်နယ်တွင်းကစီရေးအခြေအနေနောက်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တရုတ်မြန်မာနယ်ဆက်မူဆယ်ကုံတွယ်ရေးကတိတိတသားထိခိုက်လာနေပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာတော့တရုတ်စီမံကိန်းကြီးကမြန်မာနိုင်ငံထဲမှာဆက်ရှိနေဆဲဖြစ်ပါတယ်။ထိုင်းတောင်ပိုင်းဘက်ကဒီမြန်မာလူသမား၃ယောက်နဲ့ထိုင်းလူရှင်အပြစ်သက်ခံရတဲ့အကြောင်းသတင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တင်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်။ပင်လယ်နက်ရှိယူကရိန်းစိတ်ကန်သုံးခုကနေကောက်ပဲသီးနှံတင်ပို့မှုကိုရပ်ဆိုင်းလိုက်ပြီလို့ရုရှားဘက်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒါ့အပြင်ခရိုင်းမြားကျွန်းဆွယ်နဲ့ရုရှားနိုင်ငံခရန့်စနာဒါဒေသကိုဆက်သွယ်ထားတဲ့ခရိုင်းမြားဒရားကိုယူကရိန်းဘက်ကဒီနေ့တိုက်ခိုက်ခဲ့တဲ့အတွက်အရဲသားဇနီးမောင်နှံနဲ့သူတို့ရဲ့ကလေးငယ်တူတိတ်ဆုံးငယ်ကဒရားရဲ့ကျမ်းပြင်ကိုထိခိုက်ခဲ့တဲ့အတွက်လည်းယင်ကြောပိတ်ဆို့မှုတွေကိုဖြစ်စေခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။ဒီဒရားဟာယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ရမှာရုရှားတပ်တွေကိုထောက်ပံ့မှုတွေအဓိကချိတ်ဆက်ပေးတဲ့ဒရားတစ်ခုလည်းဖြစ်ပါတယ်။မနစ်ကအောက်တိုဘာလကလည်းပောက်ကွေးမှုတစ်ခုကြောင့်ဒီဒရားပျက်စီးခဲ့ပြီးရုရှားကယူကရိန်းကိုအပြစ်တင်ခဲ့ပါသေးတယ်။ရုရှားအကြမ်းဖက်မှုတိုက်ဖျက်ရေးကော်မတီကတော့ဒီတိုက်ခိုက်မှုဟာယူကရိန်းဘက်ကပင်လယ်ပြင်သုံးမောင်းသူမဲ့လေးနှစ်ဆင်းနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆွတ်ဆွဲပြောဆိုခဲ့ပါတယ်ရှင်။
အိန္ဒိယနိုင်ငံမှာပြန်လည်ပြေဖြိုးမြဲစွန့်အင်အသွင်ကူးပြောင်းရေးအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ဂျန်လန်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်
။ In particular we look forward to working with India on an investment platform to deliver
ပြောသားတာကတော့အထူးသဖြင့်အိန္ဒိယရဲ့စွန့်အင်ကဏ္ဍအသွင်ကူးပြောင်းရေးအရှိန်မြှင့်မှုအတွက်အရင်းနှီးကုန်ကြစည်တက်တာပြီးတော့ပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေကိုတိုးမြင့်ပေးနိုင်မှုအိန္ဒိယနဲ့လက်တွဲဆောင်ရွက်သွားဖို့မျှော်လင့်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ဂျန်လန်ကပြောဆိုလိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကျင်းပတဲ့ G20 ဆွေးနွေးပွဲမှာတော့ဘေးဘန်းမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်လန်ကအိန္ဒိယဘဏ္ဍာရေးဝန်ကြီးနီမာလာစီတာရာမန်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီမကြာသေးခင်ကပဲအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ပြီးတဲ့နောက်အခုအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ဂျယ်လန်ရဲ့ခီးစဉ်ကပေါ်ပေါက်လာတာဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျယ်လန်အိန္ဒိယနိုင်ငံကိုလာရောက်တာကတော့6လအတွင်းမှာတတိယအကြိမ်ဖြစ်တာကြောင့်အမေရိကန်နဲ့အိန္ဒိယတို့နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာတာကိုပြသနေတာလည်းဖြစ်ပါတယ်ရှင်
။အမေရိကန်ရာသီဥတုဆိုင်ရာအထူးတန်တမန်ဂျွန်ကယ်ရီဟာတရုတ်ရာသီဥတုဆိုင်ရာအထူးတန်တမန်နဲ့ဘေကျင်းမြို့မှာ4နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံကြားရပ်တန့်နေတဲ့ဖမ်းလုံရေးဒဏ်ငွေထုတ်လွှတ်မှုရှော့ချရေးဆိုင်ရာမှာတန်တမန်ရေးရဆွေးနွေးမှုတွေပြန်လည်လှုပ်ဆောင်မှုတွေတွေ့ဆုံဆွေးနွေးခဲ့ကြတာပါတရုတ်ကသူ့ရဲ့ပိုင်နက်လိုယူဆထားတဲ့ကိုပိုင်အုတ်ချုပ်ခွင့်ရထိုင်ဝမ်ကိုပြီးခဲ့တဲ့နှစ်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအလဲပတ်တွားရောက်ခဲ့ပြီးတဲ့နောက်ပိုင်းအင်အားကြီးနှစ်နိုင်ငံကြားမှာဖမ်းလုံရေးဒဏ်ငွေထုတ်လွှတ်မှုနဲ့ရာသီဥတုဆိုင်ရာဆွေးနွေးပွဲတွေဟာရပ်တန့်သွားခဲ့ရပါတယ်တရုတ်နဲ့အမေရိကန်တို့ဟာထိုင်ဝမ်အရေးပါဝင်အခြားသောအရေးကိစ္စတွေနဲ့နှစ်နိုင်ငံကြားဆက်ဆံရေးရပ်တန့်ထားခဲ့ကြပြီးမယ်နိုင်ငံကြားရေးဝန်ကြီးဟောင်းကယ်ရီကတော့တရုတ်နိုင်ငံနဲ့တသမတ်သေးရင်းနှီးကျွမ်းဝင်တဲ့ဆက်ဆံရေးရှိခဲ့ပါတယ်တရုတ်အစိုးရမီဒီယာကလည်းဘေကျင်းမှာကယ်ရီနဲ့တရုတ်သမ္မတရှီရှန်ဝါတို့တွေ့ဆုံခဲ့တယ်လို့ဖော်ပြခဲ့ကြပြီးမယ်အသေးစိတ်အချက်အလက်တွေကိုတော့မဖော်ပြခဲ့ပါဘူးတရုတ်ဘက်ကတော့ရာသီဥတုပြောင်းလဲမှုဟာလူသားအလုံးရင်ဆိုင်ကြုံတွေ့နေရတဲ့ဘုံစိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့ဆွေးနွေးပွဲပြီးမှပြောကြားခဲ့ပါတယ် တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နှင်းကလည်းရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုနဲ့အမြင့်ချင်းဖလှယ်ကစိန်ခေါ်မှုတွေကိုရင်ဆိုင်ပြီးလက်ရှိနဲ့အနာဂတ်မျိုးဆက်သစ်တွေရဲ့ကောင်းကျိုးကိုမြှင့်တင်နိုင်မှုအတွက်အတူတကွလှုပ်ဆောင်သွားမယ်လို့ပြောခဲ့ပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာသတင်းပတ်တင်နဲ့ချီပြီးတော့မိုးစတိုက်ရွာသွန်းပြီးတော့ရုတ်တရက်ရေကြီးရေလျှံမှုတွေဖြစ်ပြီးတော့မြေပြိုကျတာကြောင့်အခုထိသေဆုံးသူက40ထက်မနည်းရှိနေပါတယ်။လျှက်စစ်မီးတွေလည်းပြတ်တောက်နေသလိုလူထောင်ပေါင်းများစွာကိုဘေးလွရာကိုရွှေ့ပြောင်းပေးနေရပြီးတော့ရထားခီးစဉ်တွေလည်းရပ်ဆိုင်းထားပါတယ်။တောင်ကိုရီးယားသမ္မတယုန်ဆုကယုန်ကဒေတာရင်းကယ်ဆယ်ရေးနဲ့ပြန်လည်တည်ဆောက်ရေးဇက်တိုက်လှုပ်ဆောင်ကြဖို့ဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူပြီးတော့ညွှန်ကြားထားပါတယ်။ချမ်ချွန်းပြည်နယ်နောက်ကြောင်ကျူးမြို့ရေမြုပ်သွားတဲ့မြေအောက်ဥမင်လှိုင်ကောင်းတစ်ခုထဲမှာလူဒဒါချင်းကျော်ပိတ်မိပြီးတော့တည်ဆုံးခဲ့ရတဲ့အတွက်လဲဒေသန္တရအစိုးရရဲ့ပေါ်ရော့မှုအပေါ်မှာကိုရီးယားသမ္မတယုန်ဆုကယုန်ကပြစ်တင်ဝေဖန်ခဲ့ပါတယ်ရေလွှမ်းနိုင်တဲ့သတိပေးချက်တွေရှိနေပေမဲ့ဥမင်လှိုင်ကောင်းတွေကိုရင်အသွာလာသွားတာကိုပိတ်မထားခဲ့တာကြောင့်ဥမင်လှိုင်ကောင်းတွေမှာကားတွေပိတ်မိပြီးတော့လူတွေတည်ဆုံးရတဲ့အကြောင်းဒေတာရင်းမီဒီယာတွေမှာဖော်ပြပါတယ်တနင်္လာနေ့မနက်ပိုင်းအထိအဲ့ဒီဥမင်လှိုင်ကောင်းတွေမှာတည်ဆုံးသူရုပ်အလောင်း73လောင်းရှာတွေ့ထားတယ်လို့ကယ်ဆယ်ရေးတွေကပြောပါတယ်ဆယ်စုနှစ်တည်းအတွင်းမိုးရွာသွန်းမှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားမှာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုအများစုကတောတောင်ထူထပ်တဲ့အလဲပိုင်းဒေတာတွေမှာဖြစ်ပါတယ်ရှင်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိပ်တန်းရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့စစ်အာဏာရှင်ဖွဲ့စည်းရေးဆိုးဝါးလာတဲ့အကြမ်းဖက်မှုတွေရပ်တန့်ရေးတောင်းတနေတဲ့မြန်မာပြည်သူတွေကိုထောက်ခံအားပေးသွားမယ်အကြောင်းနဲ့ဒီလိုအမေရိကန်ပြည်ထောင်စုကိုကိုစားပြုထောက်ခံအားပေးခွင့်ရတာကိုဂုဏ်ယူတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့အကြီးအကဲသည့်ဖြစ်တဲ့ Susan Stevenson က Facebook ကနေပြောကြားထားပါတယ်
around the world, I was dismayed to learn of the 2021 military coup and the atrophying of your freedoms.
2021စစ်တပ်အာဏာသိမ်းမှုနဲ့မြန်မာပြည်သူတွေရဲ့လွတ်လပ်မှုတွေအားနည်းသွားတဲ့အကြောင်းကိုသိရတော့ကဘာတွန်းကလူတွေလိုပဲကျမလည်းတုံ့လုံခြောက်ခြားမိပါတယ်။တန်ယုံအဖွဲ့သားတွေနဲ့ကျမကိုယ်တိုင်လည်းမြန်မာပြည်သူတွေကြံ့ကြံ့ခံရင်ဆိုင်နေရတဲ့အခက်အခဲတွေကိုအလေးနက်နားလည်သိရှိထားပါတယ်။မြန်မာပြည်သူတွေအတွက်လူအခွင့်အရေးတွေကိုအကာအကွယ်ပေးပြီးမတရားဖမ်းဆီးခံထားရသူတွေအားလုံးပြန်လည်လွတ်မြောက်ခါအားလုံးပါဝင်နိုင်တဲ့ Federal Democracy စနစ်တစ်ခုကို American ပြည်ထောင်စုကခိုင်ခိုင်မာမာထောက်ခံအားပေးရဆိုတဲ့တန်ဋိဌာန်စကားကစကလုံးတက်တက်ထက်ပိုပါတယ်လို့သူကပြောသွားတာပါ။တန်မကြီး Susan Stevenson ဟာထိုင်းနိုင်ငံမှာတန်အရာရှိအဖြစ်မြန်မာနိုင်ငံကို1994ခုနှစ်ကရောက်ခဲ့ဘူးသလို1999 2013နဲ့2014ခုနှစ်တွေမှာလည်းထပ်မံရောက်ခဲ့ဘူးပါတယ်ရှင်
မြန်မာအိန္ဒိယထိုင်းသုံးနိုင်ငံအဝေးပြေးလမ်းစီမံကိန်းရဲ့နယ်စပ်ဒေသတည်ငြိမ်ရေးကိစ္စတွေကိုသက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေထိုင်းနိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မှာမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးတန်းစွေထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရပတ်ဝီနိုင်းနဲ့တနင်္ဂနွေနေ့ကတွေ့ဆုံတဲ့အခါမှာတော့အိန္ဒိယနိုင်ငံသားရေးဝန်ကြီးဂျေရှိန်ခါကသုံးနိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့တယ်လို့အိန္ဒိယနိုင်ငံကသတင်းတွေမှာဖော်ပြပါတယ်။အိန္ဒိယထိုင်းနဲ့မြန်မာကြားမှာကီလိုမီတာ1400ခန့်ရှည်လျားတဲ့အဝေးပြေးလမ်းမကြီးတည်ဆောက်မှုက80ရာခိုင်နှုန်းလောက်ပြီးစီးသွားပြီလို့ဆိုပါတယ်။ဒီအဝေးပြေးလမ်းစီမံကိန်းကဒေသရင်းမှာကြီးမားတဲ့အကျိုးရလဒ်တွေရရှိနိုင်မှာဖြစ်ပေမဲ့မြန်မာနိုင်ငံတွင်းမတိမငြိမ်နိုင်ငံရဲ့အခြေအနေတွေကြောင့်စိန်ခေါ်မှုတွေရှိနေတယ်လို့လည်းမဲခေါင်ကင်းကပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကျင်းပနေတဲ့ဘန်ကောက်မြို့မှာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းစွေနဲ့တီးတန့်တွေ့ဆုံပြီး Twitter လူမှုကွန်ရက်မှာအိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်။စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံကလက်ရှိအခြေအနေနဲ့ပတ်သက်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကိုရှင်းလင်းပြောကြားခဲ့ပြီးတော့နှစ်နိုင်ငံကြားနယ်စပ်လုံခြုံရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းကိုသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံတဲ့အခါမှာလည်းနှစ်နိုင်ငံကြားဆက်ဆံရေး၊ကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးအာဆီယံကုလသမဂ္ဂတို့နဲ့ပူးပေါင်းဆောင်ရွက်ရေးအပြန်အလှန်ဆွေးနွေးခဲ့ကြောင်းကိုဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့နိုင်ငံရေးအကျပ်အတဲတွေနဲ့လူခွေရေးပြဿနာတွေကြောင့်အာဆီယံကုလသမဂ္ဂအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုတွေအပေါ်မှာသတိပေးမှုတွေရှိနေချိန်မှာပဲအခုလိုတွေ့ဆုံမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံနဲ့အီရန်နိုင်ငံကလူအခွင့်အရေးလှုပ်ရှားမှုတွေမှာပါဝင်ကူညီခဲ့တယ်။ပြင်သစ်နိုင်ငံကနာမည်ကြီးအဆိုတော်လည်းဖြစ်ထင်ရှားတဲ့ရုပ်ရှင်သရုပ်ဆောင်လည်းဖြစ်တဲ့ဂျိမ်းပါကင်ဟာပါရီမြို့မှာမနေ့ကကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်86နှစ်အရွယ်ရှိပြီဖြစ်ပါတယ်။တန်ဃာတော်တွေလမ်းပေါ်မှာလဲကျနေတာ၊သူတို့ကိုတည်သွားတာတွေကိုကျမတို့မြင်တွေ့နေရပါတယ်။ဖုံးတော်ကြီးကျောင်းတွေမှာသွေးစွန်းခဲ့တဲ့ဖြစ်ပျက်တွေကိုကျမတို့သိပါတယ်။ဘာမှမသိဘူးလို့ပြောလို့မရပါဘူးဆိုပြီး2009ခုနှစ်ကမြန်မာနိုင်ငံမှာတန်ခါလှုပ်ရှားမှုနှိမ်နှင်းခံရတဲ့အချိန်နိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းအကူအညီပေးဖို့အတွက်သူကပြောကြားခဲ့တာပါ။မြန်မာနိုင်ငံရေးမှာဥရောပအနေနဲ့စကလုံးတွေတက်တက်နဲ့ပြောမနေပဲလက်တွေကူညီကြဖို့စော်ဩခဲ့ဘူးသလို2010ခုနှစ်မတိုင်ခင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးလှုပ်ရှားမှုတွေမှာလည်းသူကပါဝင်ခဲ့ပါတယ်။2021ခုနှစ်ကလေးဖြတ်တဲ့ဝေဒနာကိုခံစားခဲ့ရတာကြောင့်ရုပ်မြင်သံကြားမှာပါဝင်သရုပ်ဆောင်တာတွေရက်ဆိုင်ခဲ့သလိုဒီနှစ်ပိုင်းသရုပ်ဆောင်အလုပ်တွေတော်တော်များများကိုလည်းရက်ဆိုင်ခဲ့ပါတယ်။ဂျိမ်းပါကင်တွေလူမှုကွန်ရက်ကတဆင့်အောင်မွေပွဲဂုံပြုအစည်းအဝေးကိုပြင်သစ်သမ္မတအင်မနျူအယ်မက်ခရွန်ကိုတိုင်ဦးစီးဦးဆောင်ပြီးတော့စီစဉ်ဆောင်ရွက်ပေးနေပါတယ်ရှင်
။ထိုင်းနိုင်ငံရွေးကောက်ပွဲမှာအမတ်နေရအများဆုံးရထားတဲ့ Mood Forward Party ရဲ့ပါတီခေါင်းဆောင် Peter Lindron Rang ဟာလာမယ့်ဗုဒ္ဓဘူးနေ့ဝန်ကြီးချုပ်ဖြစ်နေပါလီမန်မှာထပ်ပြီးတော့မှအရွေးခံလို့မအောင်မြင်တော့ဘူးဆိုရင်ဒုတိယနေရအများဆုံးရထားတဲ့ဖွဲ့ထိုင်းပါတီကိုအစိုးရဖွဲ့ဖို့တောင်းဆိုမယ့်အကြောင်းပြောဆိုပါရတယ်။ဖွဲ့ထိုင်းပါတီကညမောင်းဆိုရဖွဲ့စည်းရေး၈ပါတီထဲမှာအဓိကပူးပေါင်းထားတဲ့ပါတီဖြစ်ပါတယ်။အရင်ထိုင်းနိုင်ငံဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကဲတမီပေတွန်တန်ရှင်နာဝတ်ထရာကိုဝန်ကြီးချုပ်လောင်းတူဖြစ်နေရထားတဲ့ထိုင်းလူမျိုးတွေလူကြိုက်များတဲ့ပါတီလည်းဖြစ်ပါတယ်။ဖွဲ့ထိုင်းပါတီထက် Mood Forward ပါတီကမေလရွေးကောက်ပွဲတုန်းကအမတ်နေရာ၁၀နေရာအတာနဲ့ရွေးကောက်ပွဲမှာအနိုင်ရထားတာဖြစ်ပါတယ်။ရွေးကောက်ပွဲလွှတ်တော်အမတ်နေရာအများဆုံးအနိုင်ရထားတဲ့ Mood Forward ပါတီရဲ့ခေါင်းဆောင် Peter Lindron Rang ကိုဝန်ကြီးချုပ်သစ်ဖြစ်တဲ့ရွေးချယ်ရေးပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့တုန်းကပါလီမန်မှာမဲခွဲခဲ့ကြပေမဲ့လိုအပ်တဲ့ထောက်ခံမဲ့အပြည့်အဝမရခဲ့ပါဘူးရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ဒူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်အတွင်းကဒီစီရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကချင်မျိုးသားလူမျိုးရေးတက် KIA ဌာနချုပ်လိုက်စာနီမိုးမောင်မြို့နယ်ထဲမှာဒီအပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဗမော်မြကြီးနားလမ်းကိုအသုံးမပြုဖို့ KIA ကဒီကနေ့သတိပေးလိုက်တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။မနေ့တနင်္ဂနွေနေ့ကအထီနှစ်ဖက်တိုက်ပွဲတွေကပြင်းထန်သွားဖြစ်ပွားခဲ့ပြီးတော့အနီးအနားကျေးရွာတွေကိုလက်နက်ကြီးကြီးတွေကျတာကြောင့်ဒေသခံပြည်သူတွေနေရက်စွန့်ခွာပြီးတော့တိမ်းရှောင်နေကြရပါတယ်။တစ်ချိန်တည်းမှာပဲရှမ်းမြောက်ဒေသကုတ်ခိုင်ဘက်မှာလည်းတိုက်ပွဲတွေကပြင်းထန်နေပါတယ်။အသေးစိတ်ကိုကိုခင်မောင်ဆိုမင်းကစူးစီးတင်ပြပေးပါမယ်ရှင်
။ KIA ဌာနချုပ်လိုင်းစာအနီးမှာဒီလ3ရက်နေ့ကစလို့စည်ရေးပြိပခါတွေပြန်လည်စတင်လာခဲ့ပြီးတဲ့နောက်မြကြီးနားဗမော်လန်းတကျောမှာတိုက်ပွဲတွေဇက်တိုက်ဆူလို့ဖြစ်လာနေတာပါပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မိုးမောက်မြို့နယ်ဒေါ်ဖုံးရံအနီးကစစ်ကောင်စီတပ်စခန်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးအနီးအနားနောင်ဝမ်းရွာအတွင်းလက်နက်ကြီးကြီးကြားခဲ့တာရှိတယ်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်မနေ့ကတော့လက်နက်ကြီးရောင်းထိုးရပါတယ်လက်နက်ကြီးကိုဒီညာခါရပါတော့အဲဒါပဲဒါမှဆက်မဖြစ်ဘူးတော့ဟိုညာနဲ့သူ့ပဲဒီမနေ့ကရှိမှရေ9နိုင်လောက်မှာဒီအဲနောင်ဝမ်းဆွေကြီးရောတော့အဲအမှအဲဒါနဲ့ကြီးကြီးတော့ကြောက်ပါဒီဝင်းကဲမှာခဏခဏအဲရောခဏခဏချစ်တော့အကူအကူညာတော့သူ့အပေါ်လုံးစွာကြီးကြီးနေနေပေါ့နော်နာမည်ကိုကိုသိနေတော့
နောင်ဝမ်းကြီးရောဟာဒေါ်ဖုံးရံနဲ့တမိုင်အကွာမှာရှိပါတယ်အနီးနားကဟန်ကိုင်တောင်ကုန်းမှာစစ်ကောင်စီတပ်အခြေစိုက်ထားပြီးအဲ့ဒီတပ်စခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ကျေးရွာအတွင်းကိုလက်နက်ကြီးကြီးကြတာနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်လာနေတာကြောင့်ဒိန်ကားရံကျေးရွာကဒေသခံတွေလည်းဒေါ်ဖုံးရံကိုတိမ်းရှောင်နေကြရပါတယ်။ဒေါ်ဖုံးရံကိုတိမ်းရှောင်လာသူတွေဟာနောင်ဝတ်နဲ့ဒိန်ကားရံနှစ်ရွာပေါင်းလူ100လောက်ရှိကြောင်းလည်းပြောပါတယ်။အခြားမိုးမောက်ဒေသခံတဦးကတော့ဥထားရန်အိမ်ထောင်စုဆယ်စုကန့်ဟာနွမ်းလန်းရွာကိုတိမ်းရှောင်နေရသလိုနာလုံနဲ့တုံဟုံးရန်ရွာကဒေသခံတွေကတော့ဗမော်မြို့ကိုတိမ်းရှောင်နေကြကြောင်းပြောပါတယ်ဒီကနေ့မှာတော့မန္တလေးဘက်ကနေရေချောင်းကတက်လာတဲ့စစ်ကောင်စီတပ်တွေဟာမိုးမောက်မြို့နယ်မြို့သိပ်ကနေနန်းဆန်းရွာဘက်ကိုသွားဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းကြောင့် KNA ကပမော်မြစ်ကြီးနားလမ်းကိုအသွားလာပြီးပိတ်လိုက်ကြောင်းမိုးမောက်ဒေသခံတွေကအခုလိုဆက်ပြောပါတယ်
။ဒီနေ့ကဟိုတောင်ပေါ်ကဟာရီကဒီလမ်းကနေချက်မလုံကားလေးကတည်းအင်းစီကားရဲ့ဒီချက်မမောင်းရဘူးဒီနေ့သူပြန်ကျင်ရတယ်။ကျင်ရတဲ့ဆိုတာဟိုတတိပြေးတာပေါ့။အဲ့ဒါအခုဒီနေ့မနေ့ဟိုမြို့ကြီးမှာဆင်းပင်ကားနဲ့ကျင်ထားတာလေရပေါ်ရေပေါ့။အဲ့ဒါလည်းသူဒီအင်းစီကားမလုံးရနေခုပဲအထက်ပြန်ပို့မှာပေါ့အဲအဲ့ဒါကြောင့်မို့အခုဟိုရင်းစေးသားဖြစ်နေနေတဲ့ကားအလုံးပြစ်မယ်လို့တကောအဲ့လိုပြောထားလဲဆရာ
လိုင်းစာအနီးပတ်ဝန်းကျင်ဒေသတွေမှာနေစဉ်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပြီးတောက်ကြနေညာပိုင်းကလည်းလိုင်းစာမြို့အနီးမှာလက်နက်ကြီးအုံလုံးကြားရောက်ပေါက်ကွဲခဲ့ပါတယ်လိုင်းစာဒေသတစ်ဝိုက်မှာစစ်ရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA အခြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။မနေ့က16ရက်နေ့တရက်ထဲမှာတွင်ကုတ်ခိုင်မြို့နယ်အတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ကြောင်းကုတ်ခိုင်မြို့ကန်တဦးကပြောပါတယ်
။မနေ့ကတော့ဒီကုတ်ခိုင်မြို့စီအတက်လန်းပေါ့နော်အဖက်ဒီမှာဖြစ်တယ်။ဒီချင်းတာအကျော်ဒီကုတ်ခိုင်နယ်မှာဟာကာချားတွေကအရင်နံပြူရွာတော်တော်ထဲမှာပေါ့။ဟာရှိတဲ့မင်းတာပေါ့ဟုတ်။အာတော်တော်တိုင်းဖြစ်ဖြစ်တယ်။ကုံမောင်းအဖက်မှာလည်းဖြစ်တယ်လို့ပြောရအဖက်မှာကအဲ့ကိုမနဲ့အဲ့ဒါခိုင်တာအဲ့စားပြီးမှဒီနေ့ကိုခိုင်မှာကျတော့ကိုခိုင်မျိုးအပြင်ပေါ့အခါအဝေးပေါ့နော်အဘက်ဒီမှာ EDC တွေတော်တော်များများနဲ့အမစစ်တောင်စီဖွဲ့ရတာလူထုံကြီးတွေခြားခြားပြေးရအင်ပုံဆောင်နေတာတော်တော်များတွေ့ရတယ်
ကိုခိုင်မျိုးနယ်မှာဒီလအတွင်းစစ်ကောင်စီနဲ့ KIA အခြားအ ਨੇ ဆုံးတိုက်ပွဲ6ကြိမ်ခန့်ဖြစ်ပွားခဲ့ပါတယ်ဒေတာရင်းမီဒီယာတွေကတော့ကချင်နဲ့ရှမ်းမြောက်ဒေတာတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဘက်ကအထူးအကဲအကြဆုံးများကြောင်းဖော်ပြထားတာတွေရှိပေမဲ့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူးလက်ရှိတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရရှိခဲ့သလိုဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
ဒါကတော့ကချင်ပြည်နယ်တွင်ကချင်လူမျိုးရေးတပ် KIA ဌာနချုပ်လိုင်စာနီးမှာဒီအပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဗမော်မြကြီးနားလမ်းကိုမတုံ့မို့ KIA ကဒီကနေ့သတိပေးလိုက်တဲ့အကြောင်းသတင်းကိုကိုခင်မောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဒီရခိုင်ပြည်နယ်တွင်းမှာဒီတရုတ်စီမံကိန်းတွေရှိနေတဲ့အခြေအနေသတင်းကိုတင်ပြပေးပါမယ်။အရင်ဆုံးတော့ရှမ်းမြောက်ပိုင်းကတိုက်ပွဲအခြေအနေကိုတင်ပြပေးမှာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဒီအပိုင်းကတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ပြီးတော့ဖြစ်လာနေပါတယ်။ဒီလိုတိုက်ပွဲတွေကြောင့်နယ်မြေဒေသမအေးတာကြောင့်တရုတ်မြန်မာနယ်စပ်မူဆယ်ကုံတွယ်ရေးကတိတိသားသားထိခိုက်လာနေတယ်လို့ဒေသခံပြည်သူတွေနဲ့ကုံတွယ်တွေကပြောပါတယ်။မူဆယ်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်တဝိုက်မှာ KIA နဲ့ PDF ဖူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာလည်းတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။မနေ့ညတုန်းကလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်။ရှမ်းမြောက်ဒေသစည်ရစ်တင်းမာမှုတွေနဲ့နယ်စပ်ကုံတွယ်ရေးထိခိုက်မှုအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကပြောပြပေးပါမယ်။
ကုတ်ခိုင်နယ်နန်းဖက်ခါမြို့နယ်ကြားပြည်တော်စုလမ်းပေါ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA အကြားတိုက်ပွဲတွေပြင်းထန်နေပြီးဇူလိုင်လအတွင်းမူဆယ်ကုံတွယ်ရေးဆောင်အနီးတစ်ဝိုက်မှာလည်းတိုက်ပွဲတွေပြန်ဆိတ်လာတယ်လို့လူမှုရေးအသင်းအဖွဲ့တွေဒေသခံတွေက VOA ကိုပြောပါရယ်လက်နက်ကိုင်ပြည်ပခန့်တွေနဲ့ကုံတွယ်ရေးဆိုင်ရာအကန့်အသတ်တွေကြောင့်မူဆယ်နယ်စပ်ကုံတွယ်ရေးကျသွားတယ်လို့ဒေသခံကုံတွယ်တူကအခုလိုပြောပါရယ်ကျွန်
တော်တို့မူဆယ်မှာရင်းနှီးလို့ဟိုကုံတွယ်မှုကလုံးဝတော့မကောင်းတော့ဘူးကောင်းတော့ကျေးဇူးရှင်ရဲ့လက်နက်ကိုင်တွေပေါင်းလုံနိုင်ပါပဲဥပမာအဆင်ပြေလို့ဖြစ်သွားတာလေဖြစ်သွားတော့လုံးလုံးကိုင်လို့ကတော့တော်တော်လေးခက်ခဲရှိတယ်။တော့ပုံမှန်လုပ်နေတဲ့ကုန်တွေရေဆိုတော့အစ်လုံးလို့အဆင်မပြေတော့ဘူး။လက်နက်ကိုင်ဖွဲ့စည်းတွေကဒီကုန်တွေရေလုပ်ငန်းတွေဆက်ရတာပေါ့နော်။အဲ့တော့သူကနေပြီးတော့ထွက်လို့ရသူတို့ထွက်လို့ရတဲ့ပုံစံမျိုးနဲ့ထွက်ပြေးတယ်။အဲ့ဒါတွေကအဆင်ပြေနေတယ်ကျွန်တော်ရေပုံမှန်ချီချီဆောင်နေတူကဆင်းတော့တိတ်ပြေတော့ဘူးရခုရတယ်။
မနေ့ကဇူလိုင်လ16ရက်ည2နာရီလောက်ကကုတ်ခိုင်မြို့အနီးပြည်တော်စုလမ်းပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီရင်တချို့ပျက်စီးသွားတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်ဒီလိုနယ်မြေဒေသအခြေအနေမကောင်းတာကမူဆွဲကုံတွယ်ရေးကိုအဓိကထိခိုက်စေတာဖြစ်တယ်လို့ဒေသခံကုံတွယ်တွေကပြောပါရယ်လုံခြုံရေးအစီအစဉ်များသလိုမန္တလေးအထက်ကစပြီးမူဆွဲရောက်တဲ့အထိပြည်တော်စုလမ်းပေါ်မှာတော့စစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့တွေကနေရာအသီးသီးယူထားတယ်လို့ကုံတယ်တွေကပြောပါတယ
်စစ်တပ်ကတော့ကျွန်တော်ဒီမန္တလေးကနေစတဲ့တော့16မိုင်မှာစဖြစ်တာပေါ့နော်အဲစစ်တီးခိတ်ကြီးဆိုတာကဒီစစ်ကစစ်တဲ့စစ်တီးခိတ်ပေါ့နော်အဲဒီကြိုးကက်သွားရင်တော့
ကျောင်းမဲဟိုဘက်ရောက်ရင်တော့ကလုံးလက်မကြိုင်ဆွဲပြီးညားတဲ့နေရာဖြစ်သွားတာပေါ့ကျောင်းမဲလေးကနေပြီးတော့ဟိုဘက်တချောလို့တော့ဒလန်းကိုခိုင်ငန်းဖက်ကားရောတော့ဆိုးဆိုးနေရာလေးပေါ့အဲ့နေရာကအဲလမ်းပြီးလမ်းမှာမြေတိုက်ပွဲကြီးဖြစ်တဲ့ ठी ဒီမီမြေတန်းရှိတာပေါ့
စစ်ကောင်စီကတော့မူဆယ်နဲ့လာရှိုးတဝိုက်ကကုန်တန်ရေးလမ်းပေါ်မှာနေရာယူထားပြီးကားသွားလာတွေကိုစစ်ဆေးနေပါတယ်မူဆယ်သွားတဲ့လမ်းခီးမှာလန်တရာကြီးတွေအစမတန်တိုးကောက်လာတာနဲ့မကြာခဏပြောင်းလဲနေတဲ့ကုန်သွယ်ရေးစည်းကမ်းတွေကြောင့်ကုန်သွယ်အများစုကလုပ်ငန်းရပ်ထားရတဲ့အထိဖြစ်လာပါတယ်။လာချိုမြို့ပေါ်မှာလည်းပြီးခဲ့တဲ့ရက်ကဘုံပေါက်ကွဲမှုတချို့ဖြစ်ခဲ့ပြီးစစ်ကောင်စီကလိုက်လံဖမ်းဆီးတာတွေလည်းရှိနေပါတယ်ခင်ဗျာ
။ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာစစ်ရေးတင်းမာနေပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထိခိုက်လာနေတဲ့အခြေအနေကြောင့်တရင်ကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီနိုင်ငံသားယင်းနှိမ့်နှံမှုကုမ္ပဏီတွေစီမံကိန်းတွေထွက်သွားပေမဲ့တရုတ်စီမံကိန်းတွေဆက်ပြီးတော့ရှိနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းနိုင်ငံသားယင်းနှိမ့်နှံမှုကုမ္ပဏီကြီးတွေနဲ့စီမံကိန်းတွေရပ်ဆိုင်းထွက်ခွာသွားကြတာရှိပေမဲ့လို့တရုတ်စီမံကိန်းတွေကတော့ဆက်ရှိနေသေးဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်တွင်ကြောက်ဖြူမြို့နယ်ထဲမှာတရုတ်စီမံကိန်းတွေကပုံမှန်လဲပတ်နေပါတယ်။ပုံမှန်လည်းပတ်နေသလိုအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့တောင်မှအင်တိုက်အားတိုက်တိုးချဲ့ပြီးတော့လှုပ်ဆောင်လာတာတွေတောင်ရှိပါတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုဒဏ်ကိုအကြီးအကျယ်ခံနေရတဲ့အာဏာသိမ်းစစ်ကောင်စီလက်ထက်မှာနိုင်ငံသားယင်းနှိမ့်နှံမှုကုမ္ပဏီတချို့ထွက်ခွာနေကြပေမဲ့ဒီထဲမှာတရုတ်စီမံကိန်းတွေတော့မပါပါဘူး။ရခိုင်ပြည်နယ်ကကြောက်ဖြူမြို့နယ်မှာဆိုရင်တရုတ်စီမံကိန်းတွေအာဏာသိမ်းပြီးနောက်ပိုင်းပို့ပြီးတော့တောင်အင်တိုက်အားတိုက်လှုပ်ဆောင်လာနေရရှိတယ်လို့တရုတ်စီမံကိန်းစောင့်ကြည့်လေ့လာသူတွေကပြောပါတယ်။စီမံကိန်းအသစ်စတာမဟုတ်ပေမဲ့လို့ငိုရှိပြီးသားလှုပ်လက်ဆစီမံကိန်းတွေကိုအင်တိုက်အားတိုက်ပို့ပြီးအချိန်မြင့်လှုပ်ဆောင်လာနေတာလို့တရုတ်စီမံကိန်းစောင့်ကြည့်လေ့လာသူတူဦးဖြစ်တဲ့ဦးထွန်းလင်ကပြောပါတယ်
ဒီပါဝါဆိုင်နာကိုပဲအနာသိမ်းပြီးနောက်ပိုင်းမှာအသေးတန်ကောင်တွေပို့တာပေါ့နော်ဒီမတိုင်ခင်အဲ့ဒီဟာကလည်းပဲဟိုပေါ့ NLD လက်ထက်ဥညိကူလက်ထက်ကတည်းကဟိုလုတ်ခဲ့ကြတဲ့လူပါအကောင်တကယ်စင်ဆောက်တဲ့အခါမှာတော့အခုအနာသိမ်းပြီးနောက်ပိုင်းမှာအသေးတန်ဆောက်တာပေါ့လေအဲ့ဒီဆောက်တဲ့နေရာမှာလည်းပဲအလုသမားအလုံးကတော့ပြီးမှလာတာဒီပါပဲဒေတာခံနေကြတဲ့လောက်ပါနည်းနည်းပါပါပဲကြပါ
လက်ရှိကြောက်ဖြူမြို့နယ်မှာတရုတ်စီမံကိန်းအသစ်ထပ်တိုးတာတော့မရှိပါဘူးလက်ရှိတရုတ်စီမံကိန်း3ခုဆက်လက်လက်ပတ်နေတာရှိတယ်လို့ဦးထွန်းလင်ကပြောပါတယ
်ဒီအခုဆက်ရှိနေတဲ့ဟာကအဲစာရဲကလုံထားတဲ့အဲ CNPC ရဲ့ Showcase Project နောက်တစ်ခုက Power China ရဲ့နောက်တစ်ခုက Region DC ဘို့တော့ဒီတို့ခုနောက်တစ်ခုကတော့ ESI လုံနေတဲ့ SCZ ကတော့ထားပါအောင်ပေါ့လေ ESI လုံတုံးဆိုတော့3ခုပေါ့လေဒံဝေပိတ်လိုက်နဲ့မဒေဂျင်းနဲ့စကန်ရအပဝါပလန့်135မီတာဝတ်ထုံးမဲ့ပါဝါပလန့်တုံးခု
BRI လို့အတူကောက်ခေါ်တဲ့ခစ်စ်ပိုလန်မှာစီမံကိန်းမှာအခေယာကြပြီးတရုတ်နိုင်ငံပိုင် CITIC Group ကတိစောက်ခွင့်ရတာတဲ့ကြောက်ဖြူအထူးစီးပွားရေးဇုန်နဲ့ရင်းနှီးစိတ်ကန်းစီမံကိန်းတွေကိုတော့2015ခုနှစ်သမ္မတဦးသိန်းစိန်လက်ထက်မှာတရုတ်နဲ့သဘောတူထားတာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းယင်းနှီးမြုံနယ်မှုဖြစ်ပါတယ်။ဒါပေမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာစီမံကိန်းအရေအစားကိုတိတိတသားရှော့ချလိုက်ပြီးမြန်မာဘက်က30ရာခိုင်နှုန်းနဲ့တရုတ်ဘက်က80ရာခိုင်နှုန်းယင်းနှီးမြုံနယ်မှုအဖြစ်ပြန်ညှိနှိုင်းခဲ့ကြပြီးသဘောတူခဲ့ကြတာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျပ်တဲကြုံခဲ့တဲ့2021ခုနှစ်ဆေးအာဏာသိမ်းပြီးချိန်မှာတော့ဒီစီမံကိန်းအခောင့်တွေပေါ်ရေးလုပ်ငန်းတွေပြန်လည်တွက်လက်လာခဲ့တာပါ။ဆေးအာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်အတွင်းမှာပဲရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကရင်းနှီးစိတ်ကန်းနှစ်ခုနဲ့စစ်မှုဆောင်ကိုချိတ်ဆက်မဲ့လမ်းပိုင်းအတွက် EIA ပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်တုံးသက်ခဲ့ပြီးနောက်စီမံကိန်းအခောင့်တွေပေါ်နေတာတွေအခု2023ခုနှစ်အကုန်ပိုင်းမှာပြီးစီးတော့မယ်လို့တရုတ်စီမံကိန်းစောင့်ကြည့်သူတွေကခန့်မှန်းထားကြတာပါ။အခုလိုတရုတ်စီမံကိန်းတွေဆက်ရှိနေပေမဲ့လည်းကြောက်ဖြူမှာဒေသခံတွေအတွက်ကတော့ဘာမှတိုးတက်ပြောင်းလဲလာတာမရှိဘူးလို့ကြောက်ဖြူဒေသခံလူငယ်တူဦးကပြောပါတယ်
ပြည်သူတွေအနေနဲ့အကျိုးကျေးဇူးဆိုတော့ကျွန်တော်မြင်ရဆိုရင်အကျိုးကျေးဇူးကတော့တူတက်မှုတော့မရှိဘူးပေါ့ဆောင်ရွက်မှုတွေပုံမြင်တယ်လို့သူတို့ကဒီစီမံကိန်းကြာလာတဲ့နေ့မှာပြည်သူတွေကိုခရုမဆိုင်တာတော့ပြီးရင်ဒီစွန့်ပြစ်ပြစ်ပြစ်စစ်တွေပေါ့စနိုက်တရားမဟုတ်ဘူးနဲ့ဒီပြစ်စစ်လက္ခဏာဖွင့်ပြလာတာတော့ပေါ့အဲ့လိုရှင်နေမျိုးရှိဒီဖွင့်ပြတူတက်ရေးပိုင်းမှာဆိုရင်လည်းဒီတူတက်လာတာမရှိဘူးကျွန်တော်မြင်ရဆောင်ရွက်လာတာပဲရှိရပေါ့
ယခိုင်ဒေသမှာတရုတ်စီမံကိန်းတွေအများအပြားရှိနေပေမဲ့ဒေသခံတွေအတွက်အလုပ်ကန့်ခွင့်လန်းတွေဖန်တီးပေးတာမရှိသလိုရင်းနှီးစက္ကန့်တွေကြောင့်ဒေသခံရေလုတ်သားတွေရဲ့လုတ်ကွက်ပျက်စီးခဲ့တာလယ်သမားတွေလယ်ယာမြေတင်းစီခံရပြီးအလုတ်လက်မဲ့ဖြစ်ကုန်တာတွေသာရှိတယ်လို့တရုတ်စီမံကိန်းဧရိယာအတွင်းမှာရှိတဲ့ဒေသခံတွေကပြောဆိုကြပါတယ်ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေရှိပေမဲ့လည်းဆီယနာတိမ်းထားတဲ့ကာလအတွင်းအရက်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေလွတ်လွတ်လပ်လပ်လုတ်ကန့်ခွင့်မရှိတဲ့အခြေအနေအောက်မှာထောက်ပြနိုင်တဲ့အခြေအနေအားနည်းတယ်လို့လည်းစောင့်ကြည့်လေ့လာသူတွေကပြောပါတယ်တရုတ်လုပ်ငန်းတွေနဲ့ပတ်သက်လို့ပွင်လင်းမြင်သာမှုအားနည်းတာကအဓိကစိုးရိမ်စရာဖြစ်တယ်လို့လည်းဒေသအတွင်းလေ့လာစောင့်ကြည့်သူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလက်နက်ကိုင်ပြည်ပခါတွေမတည်ငြိမ်တဲ့နိုင်ငံရေးအခြေအနေတွေလူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံသားယင်းနှိမ့်နှံမှုကုမ္ပဏီကြီးတွေနဲ့စီမံကိန်းတွေရပ်ဆိုင်ထွက်ခွာသွားနေကြပေမဲ့တရုတ်စီမံကိန်းတွေကတော့မြန်မာနိုင်ငံထဲမှာဆက်ပြီးတော့ရှိနေတဲ့အခြေအနေသတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American အတန်းရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10:00နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကြာနေသေးတဲ့နောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အဲ့ဒါကတော့ဒီထိုင်းနိုင်ငံဘက်မှာမြန်မာအလုပ်သား3ဦးတနက်နေ့ပြစ်ဒဏ်ခံရတဲ့သတင်းဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းချွန်ဖော်ပြည်နယ်စဝီဒေသကလူသူရောက်ပေါက်နေတဲ့ရောဘာချန်တစ်ခုထဲမှာမြန်မာလူသား၃ဦးမနေ့ကတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အနီးအနားရောဘာချန်ကပိုင်ရှင်ထိုင်းနိုင်ငံသား၃ဦးလည်းအသက်ခံထားရပါတယ်။ဒီလိုမျိုးထိုင်းနိုင်ငံသား၃ဦးနဲ့မြန်မာလူသား၃ဦးသူတို့အားလုံးဘာကြောင့်တပ်ဖြတ်ခံရတယ်ဆိုတာအကြောင်းရင်းကိုမသိသေးသလိုတပ်ဖြတ်သူတရားခံကိုလည်းလိုက်လံပြီးတော့ရှာဖွေနေဆဲဖြစ်ပါတယ်။သတင်းသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းချွန်ဖော်ပြည်နယ်တောင်ကြီးမှာရှိတဲ့ရာဘာချန်ထဲမှာမြန်မာအလုပ်သမား၃ဦးနဲ့ထိုင်းနိုင်ငံသား၁ဦးမနေ့ကဇူလိုင်လ16ရက်နေ့ကတနက်နဲ့ပြစ်တက်ခံရတာပါအာရှလမ်းမကြီးနဲ့15ကီလိုခန့်ကွာဝေးတဲ့ရာဘာချန်ထဲမှာရှိတဲ့အလုပ်သမားအဆောင်နှီးမှဖြစ်ခဲ့တာပါရာဘာချန်ပိုင်ရှင်ထိုင်းနိုင်ငံသား၁ဦးတနက်နဲ့ပြစ်တက်ခံရပြီးသေဆုံးနေတာကိုတားဖြစ်သူကတွေ့ရှိခဲ့ရပြီးတဲ့နောက်ရဲစခန်းကိုအကြောင်းကြားခဲ့ရကနေအဲ့ဒီနေရာအနီးတစ်ဝိုက်မှာပဲမြန်မာအလုပ်သမား၃ဦးတပ်ဖြတ်ခံရတာကိုလည်းတွေ့ခဲ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်တဝီဆိုတဲ့အပိုင်းမှာပေါ့အချုံဖုံးကြီးတဲ့တဝီဆိုတဲ့အပိုင်းမှာဖြစ်တာကဒီအတက်ခံရတဲ့ဟိုစပေါ့နော်ဒီထိုင်းနိုင်ငံသားသူ့ရဲ့သားကအခုဖေဆက်ကြွယ်လို့မရလို့ပြန်လာပြီးတော့ဟိုအိမ်ကျန်လာတဲ့အချိန်မှာအဲ့ခုနကအလောင်းတွေးရပေါ့အလောင်းတွေးတော့မှသူကဆက်ဆက်ပြီးတော့မှကြည့်ရဲကောင်းနောက်ဆုံးကျတော့ဒီမြမအလုပ်သမား၃ယောက်ရောသူဖေရောအတက်ခံတာအဲ့ဒီအတက်ခံတာတွေ့တာ
အတက်ခံရတဲ့ထိုင်းနိုင်ငံသားဟာအဲ့ဒီနေရာကရာဘာချန်အလုပ်ရှင်တူဦးဖြစ်ပြီးအတက်ခံရတဲ့မြမအလုပ်သမားတွေကတော့တခြားအလုပ်ရှင်တယောက်ထံမှအလုပ်လုပ်နေကြသူတွေဖြစ်ပါတယ်တက်ဖြတ်သူဘသူဘဝဆိုတာမသိပေမဲ့ခြံနီးချင်းထိုင်းလုံရှင်တူကတက်ဖြတ်တာဖြစ်နိုင်တယ်ဆိုပြီးမိသားစုဝင်တွေကတန်ရရရှိနေတဲ့အကြောင်းဦးမင်းဦးကပြောပါတယ
်ဘသူတက်သွားတယ်ဆိုတာတော့တိတိကျကျသတင်းမထွက်သေးဘူးပြောရမယ်ဆိုရင်လေဒါပေမဲ့ဒီတူအဖေနဲ့ပေါ့နော်အဲ့လိုပဲပြဿနာတက်တဲ့အဲသူတို့ဘရားထိုင်းတယောက်ရှိရပေါ့အဲ့ထိုင်းနဲ့သူ့အဖေနဲ့ကပြဿနာတက်ဝဲအဲ့ထိုင်းကငကိုရဲကလည်းဟိုဆိုလို့ရှိရင်ဗျာတနတ်တကားကနဲ့ပေါ့နော်ပြန်မှကြာလာတယ်အဲ့ဒီမှာရှိတဲ့အလုပ်သမားတွေမြန်မာလူဝါချင်းအလုပ်သမားတွေဆိုလို့ရှိရင်လည်းအဲ့လိုမျိုးခလနာချင်းချောက်တာတို့ကတော့အဲ့လိုမျိုးခံရတယ်တဲ့အဲ့လူကအဲ့လိုလိုတယ်ပေါ့နော်ဆိုတော့အဲ့လူကအဖြစ်နိုင်ဆုံးပေါ့ဗျာဒါဟိုကသူတို့ထင်တာပေါ့
တေဆုံးသူထိုင်းနိုင်ငံသားဟာတနက်နဲ့အချက်20လောက်ပြစ်ခတ်ခံရပြီးတေဆုံးပြီး10နာရီလောက်ကြာပြီးမှအလောင်းကိုတွေ့ခဲ့ရတာဖြစ်တယ်လို့လည်းပြောပါတယ်ခြံတဝိုက်ရဲတွေကစစ်ဆေးခဲ့ရမှာတေဆုံးနေသူမြန်မာလူသမားတူကတော့စိုက်ကယ်တစ်စီးနဲ့အတူမီးရှို့တက်ဖြတ်ခံရတဲ့ပုံစံတွေ့ရတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တခြားလူသမား2ဦးကတော့အလူသမားတွေရဲ့အဆောင်ရှိနဲ့အခန်းအတွင်းမှာတနက်တန်ရီနဲ့တေဆုံးနေတာကိုတွေ့ခဲ့ရတာပါ။တေဆုံးသူထိုင်းနိုင်ငံသားရဲ့ကားကိုတက်ဖြတ်သူကခိုးယူသွားတယ်ဆိုပြီးမိသားစုဝင်တွေကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ခိုးယူသွားတဲ့ကားကိုတော့စုရထာနီပြည်နယ်အတွင်းမှာပြန်တွေ့ခဲ့ပါတယ်။ကားတိုက်မှုဖြစ်ထားတဲ့ပုံစံနဲ့ပြန်တွေ့ခဲ့တာဖြစ်ပြီးတနင်္လာရှိသူအသက်44နှစ်အရွယ်ထိုင်းနိုင်ငံသားကိုတော့လိုက်လံရှာဖွေနေဆဲဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်။စုရထာနီပြည်နယ်ထဲမှာရှိနေနိုင်တယ်လို့ယူဆထားတာကြောင့်ရဲတပ်ဖွဲ့ကတော့ Facebook ရှာဖွေနေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင
်။ View ရဲ့အစီအစဉ်တွေကို Video ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383line meter 51 kHz 5885တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ပြပေးကြပါမယ်။ဒီသတင်းပတ်မှာတော့ကျမ်းမာရေးအကူအညီလိုအပ်နေတဲ့ရခိုင်ပြည်နယ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။စိုက်ကလုံးမိုခါမုံနိုင်ရဲ့အလွန်ပြန်လည်ထူထောင်ရေးတွေလုပ်ကိုင်နေတဲ့ရခိုင်ပြည်နယ်ထဲမှာအခုကျမ်းမာရေးပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ရာသီတုပ်ကွေးရောဂါ၊ဝမ်ပြိုင်ဝမ်လျှော၊ငှက်ဖျားရောဂါတွေအဖြစ်များနေတာမို့လို့ကျမ်းမာရေးအကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုသားညူကတင်ဆက်ပေးထားပါတယ်။
ခိုင်ပြည်နယ်မှာမောခါဆိုက်ကလုန်းမုန်တိုင်းဝင်ရောက်ခဲ့တာနှစ်လတာကြာပြီဆိုပေမဲ့အခုချိန်ထိပြန်လည်ထူထောင်ရေးအသေးချာမလုပ်နိုင်သေးသလိုအရေးပေါ်အကူအညီတွေကလည်းလိုအပ်နေဆဲဖြစ်ပါတယ်။ပျက်စီးသွားတဲ့လူနေအိမ်တွေ၊ဘာသာရေးအဆောက်အအုံနဲ့ဆေးပိရှောင်ဒုက္ခသည်စခန်းတွေပြန်လည်ပြုပြင်တည်ဆောက်ဖို့လိုအပ်နေသလိုပဲမုန်တိုင်းတန်ကြောင့်နောက်ဆက်တွဲကျန်းမာရေးလိုအပ်ချက်တွေကလည်းအရင်ကထက်ပိုပြီးတော့ရှိလာတယ်လို့ဒေသခံတွေကပြောကြပါတယ်။ရခိုင်ပြည်နယ်တွင်းမုန်တိုင်းတန်ကိုစူးစူးဝါးဝါးခံလိုက်ရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့ပုံနေကျုံမြို့နယ်ကစစ်ရှောင်စခန်းတစ်ခုမှာအခုဆိုလို့ရှိရင်မိုးရသည့်ကာလရာသီတုပ်ကွေးကြောင့်ဖြားနာသူတွေအခုရက်ပိုင်းထဲမှာများလာနေပြီးတော့စေဝါကုသဖို့အခက်အခဲတွေရှိနေတယ်လို့အဲဒီစစ်ရှောင်စခန်းမှာနေထိုင်သူတူကပြောပါတယ
်။အဆောက်အအုံပဲရှုံဆိုးတယ်၊နာသိတယ်။ကျွန်တော်တို့ကျန်းမာရေးနာပတ်သက်လို့တော့ဘယ်သူမှဆုံးပေးတာလည်းမရှိဘူးခင်ဗျာ။ဝေဌာနကမှကျန်းမာရေးကိုရုပ်ဆိုင်ပေးတယ်ဆိုတာတခါမှမရှိဘူး။ကိုယ်နဲ့ကိုယ်ဟန်နာဆေးတောင်းနေတဲ့ဆေးခန့်မတော့နေဆိုလို့ရှိရင်အပြင်ကဆရာနဲ့ဆေးဝေပြီးတော့တောက်တယ်တချို့ချို့မှာကြတော့လေနေရတုံးရလေးရပြောတာအဲ့ဒါမကောက်ဘူးဆိုလို့ရှိရင်တော့ဆရာဝန်ဆေးခန့်ကိုတော့တယ်တော့တဲ့အခါကြတော့သူတို့မှခြေလုံးကားလို့မရရင်ကိုယ်မှခြေတဲ့ဘေးဆေးကိုပေါင်ရုံပြီးတော့တော့တယ်ဒီလိုအခက်ခဲတွေနဲ့ရန်ဆန်ပြီးတော့နေရတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းလက်နက်ကင်ဘေးဘီခါတွေကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရပြီးတော့စစ်ဘေးဒုက္ခသည်စခန်းတွေမှာနှစ်တွေနဲ့ချီနေထိုင်နေကြရတဲ့ဒုက္ခသည်တွေဟာပြီးခဲ့တဲ့မေလကအင်အားပြင်းဆိုက်ကလုန်းမုန်တိုင်းတန်ကြောင့်နေစရာအမိုးကာတွေထပ်ပြီးတော့ဆုံးရှုံးကြရပြန်ပါတယ်။အရင်ကလေးကကျမကြီးဆောင်းရှောက်မှုမရခဲ့တဲ့စစ်ရှောင်းစခန်းတွေမှာအခုလိုမျိုးမိုးခါမုန်တိုင်းအလွန်ကာလမှာလဲလာရောက်ကူညီသူမရှိတော့ပါပဲလို့ပုံနေကျွန်းမြို့နယ်စစ်ရှောင်းစခန်းမှာနေထိုင်သူကပြောပါတယ
်။ကျမကြီးနာဘာသာလို့တော့ကျွန်တော်တို့အရင်တို့ကလည်းဆောက်ရှောက်တဲ့အဖွဲတွေဟာလည်းဒီအဖွဲမှမတွေ့ဘူး။မတွေ့ဆိုတော့ကျွန်တော်တို့ကျမကြီးနာဘာသာလို့တကယ်ခက်ခဲရှိတယ်ဆိုတော့ကျွန်တော်တို့ကိုတလတ်တခါနှခါဒီလောက်လာပြီးတော့ကျွန်တော်တို့ကိုဆေးပြေးဆေးอยู่တို့မဟုတ်ယောဂဟိုစံတမုံနောက်ပြီးတော့ကိုယ်ဝန်ဆောင်တဲ့ဘာဖြစ်လဲအဲကလေးတွေဘာဖြစ်လဲအဲ့ဒါကိုဝရုစိုက်ဖို့ကျမရဲ့ဌာနကကျွန်တော်တို့တခန်းကိုတလောက်မှာတခါနှခါတော့လာစီရှင်နေခင်ဗျာ
အလားတူမူခါမုန်တိုင်းတန်ခံခဲ့ရတဲ့ရေသိတောင်မြို့နယ်မှာလည်းစပေးဒုက္ခသည်စခန်းတွေပါဝင်နေရတော်များများမှာပြန်လည်ထူထောင်ရေးအကူအညီတွေလိုအပ်နေတဲ့တစ်ချိန်တည်းကျမရေးဆော့ရှောက်မှုလိုအပ်ချက်တွေလည်းပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။ရသစ်တောင်မြို့ပေါ်ကဒုက္ခသည်စခန်းတစ်ခုမှာဆိုလို့ရှိရင်ကလေးငယ်တွေနဲ့တက်ကြီးရွယ်တွေတော်များများရာသီတုပ်ကွေးဖြစ်နေတယ်လို့စပေးဒုက္ခသည်တူကပြောပါတယ
်။ကလေးတွေတက်ကြီးရွယ်တွေတော်တော်များများကိုပြည်ရဒီမှာနေရတဲ့အရာလည်းအရင်ချင်းပြတဲ့ဖက်ရှင်မိုးလည်းမရှိဘူး။ဟုတ်ကဲ့လောကလာပြန်လေးတော်ရလို့တဲ့အရင်နောက်ကြတော့ဘခေါ်ကဘကုန်ကူညီကိစ္စရေလည်းမရှိဘူးလေအရင်တော့ ICRC ကပေးတဲ့ဒီအဆောက်အဦတွေလည်းအခုနောက်ပိုင်းဆိုလို့ရှိရင် ICRC ကလည်းရတန်းလိုက်တော့ဖိကိုတူကိုထားနဲ့ဘလို့မိုးရဆက်လက်နေပေါ့နော်မိုးဆိုခံပြီးတော့နေကြတယ်ရာသီဥတုကပူလိုက်အေးလိုက်ဖြစ်နေတာကိုပြီးလို့ရှိရင် special note တွေကလည်းအလုံးလောက်မရှိဟိုအဲ့ဒါတွေနဲ့ဆိုင်ပါတယ်ဒီနေ့တော်တော်များများကိုဖြားကြတာကျင်းမဆေးတွေကိုပဲတောင်းနေရတယ်ခုနောက်ပိုင်းဆိုလို့ရှိရင်လည်းရက်ကအထောက်ပံ့နေမရတော့ဘူး
မုန်တိုင်းလုံကာလမှာဆန္ဒရေးခါနဲ့နေထိုင်ဖို့အမှုကမလုံလောက်တာအပြင်စေဝါကုသဖို့အတွက်ငွေကြေးမရှိတာတွေကြောင့်ဖြားနာနေချိန်မှာတော့မှစေဝါမကုနိုင်တဲ့အခြေအနေအခက်အခဲတွေရှိနေပါတယ်။ရ
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ဝါတည်ယူခွင့်တွေကိုစစ်ကောင်စီကလုံးဝတားမြစ်ထားတာမို့လို့အခမဲ့ကျမ်းမာရေးဆောက်ရှောက်မှုပေးနေကြတဲ့အဖွဲ့တွေအနေနဲ့လည်းမုံတိုင်းဒံသင့်ဒေသတွေမှာတွားရောက်ကူညီပေးတဲ့အခါမှာခက်ကြုံရတယ်လို့ဆရာဝန်တူကပြောပါတယ်။မုံတိုင်းဒံအကြီးကျယ်ခံခဲ့ရတဲ့ရခိုင်ဒေသကနေရာတော်များများမှာတောက်သုံးရင်မတန့်ရှင်းတာလုံယုံတဲ့အမိုးကာတွေရှိတာတွေကြောင့်ဒီရက်ပိုင်းထဲမှာရာသီတုပ်ကွေးဖျားနာမှုတွေနဲ့ရေကြောင်းဖြစ်တဲ့ရောဂါတွေအဖြစ်များတာတွေ့ရတယ်လို့စေနာဝန်ထမ်းစီဝါကူတာပေးနေတဲ့ဆရာဝန်ကပြောပါတယ်။
လိုက်ရှိတာလေကျွန်တော်တို့တွေ့ရတာကတော့ဒီအစတော့ဒီဘောနော1 shot 1ပြတ်တယ်ရှိရပါလေ။ဟိုဒီနေရာမှာတန်တယ်ဦးသူ့ရရတော့အဖက်ကြီးရှိနေတော့ပေါ့ဆိုတော့1 shot 1ပြတ်ရှိတာတူရှိရ။ဆိုလိုက်ရှိပြမကြီးကျွန်တော်ပြန်တွေ့နေရတာကတော့မများဒီနှစ်ပြပါနော်။နှစ်ပြနဲ့ပတ်သက်ပြီးတော့တော်တော်လေးပြန်တွေ့နေရတာရှိရကြ။ဟိုတော့အားကြတော့တော်တော်လေးလိုရှိနေသူ့ရဘောနောငါပြအစင်းလေးစီကိုဖြစ်ပြီးတော့ဒီတေးအောင်ပြရတဲ့လူကိုရှိရပါ။သေးဝရရတယ်လက်ရှိရှင်ဒီပဲကျွန်တော်တို့တည်ယူလို့မရသေးဘူးခင်ဗျသေးဝမပြောနဲ့ဘောနော်ကျွန်တော်တို့စားမယ့်ခါလေးချာကျင်းကျင်းတိမဲ့ပြက်စီတွေတည်ရတော့မှကျွန်တော်တို့ကဒီအထက်ကဘောနော်ဒီစီလို့ပါလို့ကြာတယ်ခွင့်ရှိချက်တွေပါစားမရတာကြီးအဲ့လိုမျိုးမရဘူးဆိုတော့တည်လို့မရဘူးဘောနော်ဆိုသေးဝဆိုရင်တော့ပို့ဆိုးတယ်ပေါ့ကျွန်တော်သေးဝဆိုရင်တော့ဒီတည်ယူလို့မရတဲ့အပိုင်းမှာရှိတယ်ဒီတခြားနေလဲနေနဲ့ကျွန်တော်တည်ကြရတယ်ဘောနော်တစ်ခုကပြီးတော့နောက်တစ်ခုကကျွန်တော်တို့ဒီကျမရေးဝင်ဖက်ကြီးသွားလာတဲ့ခါမှာဘောနော်အဲ့လိုမျိုးစစ်တောင်ကျနေမသိပြပိုးကြီးပေါ့နော်ကျွန်တော်တို့ကဆောင်းသိန်းတော့တော်ရတဲ့ပုံစံမျိုးတွေရှိရပေါ့ဆိုတော့အဲ့ဒါတွေကတော့ကျွန်တော်လက်ရှိရှင်နေရတဲ့အခက်ကြီးတယ်ပေါ့နော
်မုံတိုင်းနုံကာလရခိုင်ဒေသမြို့နယ်တော်များများမှာရာသီတုပ်ကွေးအပြင်တခြားရောဂါတွေလည်းဖြစ်များနေရတဲ့နဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပြီးမဲ့တုံ့ပြန်ဖြေကြားမှုတစုံတရာမရပါဘူးရခိုင်ပြည်နယ်မှာအခုချိန်ထိစစ်ကောင်စီရဲ့တားမြစ်ကန့်သတ်ချက်တွေကြောင့်ဒေသခံတွေစောင့်ဝင်နေတဲ့အခက်ကြုံနေကြရတယ်လို့ပြည်ပြည်ပါလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရရဲ့အကူအညီထောက်ပံ့ရေးနဲ့ခီးသွွာလာခွင့်တွေလည်းတားမြစ်ပိတ်ပင်ခံရဆဲဖြစ်ပါတယ်။ဒေသတွင်းမှာအဓိကလိုအပ်နေတဲ့ဆန်စီစာနာရေးခါတွေနဲ့အမှုခါတွေကိုဖြန့်ဝေပေးနိုင်ဖို့စစ်ကောင်စီအဖွဲ့ရနဲ့မတွေ့အောင်လို့ရှောင်ရှားပြီးတော့တွားနေရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။မုံတိုင်းလုံကာလဖြစ်တယ်လို့မျိုးလက်ရှိချိန်မှာမိုးရင်းကာလရောက်နေလို့တောက်သုံးရေတန့်ရှင်းဖို့နဲ့လိုအပ်တဲ့စီးပွားတွေရောက်နိုင်ဖို့ကိုအဓိကသလိုကြိုးပမ်းနေကြတာပါ။မုံတိုင်းတန်တဲ့ဒေသတွေမှာအကူအညီပေးဖို့စစ်ကောင်စီဘက်ကကန့်သက်ထားတာကြောင့်စိုးရိမ်ပူပန်မိတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ညီလာခံမှာလဲဒီကုလသမဂ္ဂဆိုင်ရာဗြိတိန်တန်မကြီးကပြောခဲ့ပါတယ်မုံတိုင်းသင့်ရခိုင်ပြည်နယ်မှာရှိတဲ့ဆေးရုံဆေးကနေမှာကျမရေဝန်ထမ်းလူဝတ်ချက်ရှိနေတာကိုအများဆုံးဖြည့်ဆည်းပေးသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကဘူးတိတောင်နဲ့ရသေးတောင်ကဌာနဆိုင်ရာဝန်ထမ်းတွေဒေသခံတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပြီးပင်ဒေသခံတွေကတော့စီးပွားနဲ့ကုသရေးလူဝတ်ချက်တွေပိုများလာပြီးတော့အကူအညီတွေမရဘူးလို့ပြောနေပါတယ်ရခိုင်ပြည်နယ်အတွင်းမိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်လူကြီးတသန်းကျော်ဒုက္ခရောက်နေပါတယ်။အကူအညီတွေရေးပေါ်လိုအပ်နေချိန်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝေရောက်ခွင့်ကန့်သတ်မှုတွေကြောင့်ဒေသခံတွေပို့ပြီးတော့ဒုက္ခရောက်စေတယ်လို့ကူညီနေသူတွေကပြောပါတယ်။ဒါကြောင့်မလို့မုန်တိုင်းလုံးပြန်လဲထူထောင်ရေးကာလ2လကျော်လာပြီမဲ့ရခိုင်ဒုက္ခသည်တွေအဖူကတော့ပြန်လဲထူထောင်မှုနေနေသသာမိုးရင်းကာလကျမရေးဆုပ်ရှောက်မှုတွေအရေးတကြီးကိုလိုအပ်နေတယ်ဆိုတာဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့ကြက်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညူပါ
ကျမ်းမာရေးအကူအညီလိုအပ်နေတဲ့ရခိုင်ပြည်နယ်ဆိုတဲ့ခေါင်းစဉ်နဲ့ကိုသားညူတင်ဆက်ထားတဲ့သတင်းနောက်မှတ်စုအစီအစဉ်ကိုရှုစားနာဆင်ကြရတာဖြစ်ပါတယ်ရှင်။လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးတဲ့အကြောင်းအရာကတော့အမေရိကန်ဗန္ဓာယဝန်ကြီးဂျန်နက်ယယ်လန်နဲ့တရုတ်ဝန်ကြီးချုပ်လီချမ်တို့တရုတ်နိုင်ငံဘေလ်ဂျင်းမြို့တော်မှာဇူလိုင်လ9ရက်နေ့ကတွေ့ဆုံခဲ့ပြီးတော့ပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆောင်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်စူးစီးတင်ပြပေးထားပါတယ
်။ဘာလုံးဆိုင်ရာစီးပွားရေးနဲ့ဗန္ဒာရေးကိစ္စတွေအရေးတရုတ်နယ်ပွင့်လင်းတဲ့ဆက်သွယ်မှုရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာဗန္ဒာရေးဝင်ငွေနည်းနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျိုးပေးမှုပြဿနာတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစိန်ခေါ်အကဲဆန့်ချက်တွေအရေးအတူတကွဆောင်ရွက်နိုင်ရေးတို့ကိုအမေရိကန်ဗန္ဓာယဝန်ကြီးဂျန်နက်ယယ်လင်ကဇူလိုင်လအစောပိုင်းတရုတ်ခီးစဉ်အတွင်းမှာလေးထားဆွေးနွေးခဲ့ပါတယ်။အမေရိကန်လုံသားတွေနဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်နှစ်နိုင်ငံစလုံးအတွက်အကျိုးရှိစေရေးတရုတ်နဲ့ကောင်းမွန်တဲ့စီးပွားရေးရှင်ပြိုင်မှုမျိုးဖြစ်ပေါ်လာရေးအမေရိကန်အစိုးရရဲ့သဘောထားကိုဗန္ဓာယဝန်ကြီးယယ်လင်ကဆွေးနွေးခဲ့ကြောင်းလဲဝန်ကြီးဌာနကသတင်းထုတ်ပါတယ်။အမေရိကန်နဲ့တရုတ်ရဲ့အစည်းအဝေးရဲ့အကျိုးစီးပွားတွေကနီးနီးကပ်ကပ်ရောရှက်နေပြီးတရုတ်ရဲ့ဖွံ့ဖြိုးမှုဟာဆိုရင်အမေရိကန်အတွက်စိန်ခေါ်ချက်တစ်ခုဆိုတာထက် အခွင့်အလမ်းတစ်ခုဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်ကပြောဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကလည်းဖော်ပြပါတယ်။တရုတ်ရဲ့ခင်မီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုနှောက်ယှက်ဖို့ရည်ရွယ်ချက်မရှိကြောင်းနဲ့အဆက်အသွယ်ဖြတ်ဖို့မဆက်ဆက်ဖို့လည်းကြိုးပမ်းနေတာမဟုတ်ဘူးဆိုတာကိုအမေရိကန်ဗန်နာယီဝန်ကြီးကဆွေးနွေးပြောဆိုတယ်လို့လည်းတရုတ်အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်ကိစ္စချက်တွေကိုဖြည့်ရှင်းရင်းနဲ့ဘုံဖွံ့ဖြိုးတိုးတက်မှုကိုမြင့်တင်ရေးအတွက်တရုတ်နဲ့အမေရိကန်တို့ခိုင်ခိုင်မာမာပူးပေါင်းလက်တွဲဆောင်ရွက်တင်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။နှစ်နိုင်ငံစလုံးကတော့အမေရိကန်ဗန်နာယီဝန်ကြီးရဲလင်ရဲ့တရုတ်ခီးစဉ်ကိုအပြုသဘောဆောင်အသုံးနှုန်းတွေနဲ့ဖော်ညွှန်းကြပြီမယ်လို့လည်းအစစ်မြေတာဝန်ရှိသူများဆွေးနွေးပွဲတွေအတွက်အစီအစဉ်သစ်တွေကိုတော့မကြေညာပါဘူး။အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကယ်ရင်ယွန်ပီယာကတော့ကမ္ဘာဆင်မြင့်မှာတရုတ်ဟာအဓိကအရေးပါသူအဖြစ်ဆက်လက်ရှိနေမယ်လို့ပြောဆိုပြီးထက်တန်တက်ကြွတဲ့တန်တမာရေးလိုအပ်တဲ့အခြေအနေရှင်ပြိုင်မှုလို့သူမကပြောပါတယ်
China is going to continue to be around and be a major player on the world stage. So it is
ထက်တန်တက်ကြွတဲ့တန်တမာရေးလိုအပ်တဲ့အခြေအနေရှင်ပြိုင်မှုရှိရကသိပ်ပြီးတော့အရေးကြီးပါတယ်။ဒါကြောင့်လဲဝန်ကြီးရလင်ရဲ့ဆောင်းဝါချက်ကိုတွေ့မြင်ရတာဖြစ်တယ်လို့ဝန်ကြီးဘလင်ကင်ရဲ့ဆောင်းဝါချက်ကိုလည်းတွေ့မြင်ရတာဖြစ်ပါတယ်။သမရရှိနဲ့တွေ့ဆုံဆွေးနွေးမှုတွေမှာလည်းသမရကအလားတူဆွေးနွေးမှုမျိုးတွေရှိခဲ့ပါတယ်
။ကမ္ဘာမှာဒုတိယစီးပွားရေးအကြီးဆုံးတရုတ်နိုင်ငံအနေနဲ့ဈေးကွက်ပြုပြင်ပြောင်းလဲရေးလုပ်ဖို့လဲအမေရိကန်ဗန်နာယီဝန်ကြီးရဲလင်ကဇူလိုင်လ9ရက်နေ့စတင်တဲ့၄ရက်ကြာတရုတ်ခီးစဉ်အတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ်။တရုတ်ရဲ့မျှတတဲ့စီးပွားရေးဆိုင်ရာလှုပ်ဆောင်ချက်တွေလို့သူမကသုံးနှုန်းပြီးဒီကိစ္စတွေကိုအမေရိကန်နဲ့မဟာမိတ်တွေကတွန်းလှန်မယ်လို့လည်းသတိပေးခဲ့ပါတယ်။တရုတ်နိုင်ငံကအမေရိကန်ကုန်သည်ကြီးများအသင်းမှာဇူလိုင်လ9ရက်နေ့တောက်ကြနေ့မိန့်ခွန်းမှာလဲဝန်ကြီးရှယ်လင်ကအခုလိုပြောပါတယ်
။ We know that the decoupling of the world's two largest economies
အကြီးဆုံးနိုင်ငံကြားအဆက်အဆက်ကိုခွဲခြားလိုက်တာဟာဆိုရင်ကမ္ဘာစီးပွားရေးအတွက်မတည်မငြိမ်ဖြစ်သွားစေပါလိမ့်မယ်။ဒီလိုလုပ်ဖို့လည်းမဖြစ်နိုင်ပါဘူး။
ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတွေရဲ့အရေးကြီးမှုကိုဝန်ကြီးရှယ်လင်ကမှတ်ချက်ပေးပြောဆိုတဲ့တစ်ချိန်တည်းမှာပဲဈေးကွက်ဝင်ရောက်ခွင့်အတားအဆီးတွေဈေးကွက်နဲ့မဆက်ဆက်တဲ့လုံနီးလုံဟန်တွေကိုတရုတ်ကအသုံးပြုနေတဲ့အချက်လက်တလောလာပိုင်းတွေအတွင်းအမေရိကန်လုပ်ငန်းကြီးတွေကိုအရေးယူဓာတ်ခတ်တဲ့လုပ်ရက်တွေအပါအဝင်စိုးရိမ်ချက်တွေကိုလည်းပြောပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလုပ်ငန်းတွေလဲပတ်နေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းကြီး10ခုကျော်နဲ့စပွဲဝိုင်းဆွေးနွေးမှုအတွင်းမှာအမေရိကန်ဗန်နာယီဝန်ကြီးကအခုလိုပြောဆိုခဲ့တာပါတရုတ်နဲ့စီးပွားရေးအရချင်းကပ်ဆောင်ရွက်တဲ့နေရာမှာအမေရိကန်ရဲ့အဓိကရည်မှန်းချက်၃ရပ်ကိုလည်းဗန်နာယီဝန်ကြီးရဲလင်ကထပ်လောင်းအတည်ပြုပြောဆိုခဲ့ကြောင်းဗန်နာယီဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်မြို့သားလုံခြုံရေးနဲ့လူခွင့်ရေးထုတ်နဲ့ဆက်နွယ်တဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုကာကွယ်ရေးတရုတ်အနေနဲ့နိုင်ငံတကာစီးမျဉ်းစည်းကမ်းတွေအရဆောင်ရွက်လာစီမဲ့ကောင်းမွန်ပြီးနှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့စီးပွားရေးဆိုင်ရာရှင်ပြိုင်မှုဖြစ်ပေါ်လာရေးမေခရိုစီးပွားရေးရာသီဥတုနဲ့ကမ္ဘာလုံးဆိုင်ရာကြွေးမြေကိစ္စတွေအပါအဝင်ကမ္ဘာတဝန်အရေးပေါ်အခြေအနေအခက်အခဲတွေကိုနှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးတို့ဖြစ်ကြောင်းဗန်နာယီဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်တရုတ်နဲ့အမေရိကန်ရဲ့စီးပွားရေးဆက်ဆံမှုအတွင်းတည်ငြိမ်မှုအပြုသဘောဆောင်ဆောင်ရွက်မှုတွေဖြည့်သွင်းနိုင်ရေးအတွက်နဝကျူတူစီးပွားရေးဆိုင်ရာနယ်ပယ်တွင်အရေးကြီးကိစ္စတွေမှာပွင့်ပွင့်လင်းလင်းထဲထဲဝင်ဝင်လက်တွေ့ကြတဲ့ဖလဲမှုတွေကနေတဆင့်နှစ်နိုင်ငံအနေနဲ့ဘုံသဘောတူညီချက်ရှာဖွေပြီးခိုင်ခိုင်မာမာဆက်သွယ်ဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနရဲ့ကြေညာချက်ကဖော်ပြပါတယ်။အမေရိကန်နဲ့တရုတ်ကြားလက်တလောဆွေးနွေးခဲ့ကြတာကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကကြိုဆိုလိုက်ပြီးအခုလိုဆွေးနွေးကြတာဟာဆိုရင်ကမ္ဘာလုံးဆိုင်ရာယင်းနှိမ့်မြုံနှံမှုနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးရရောက်မယ်လို့လည်းပြောဆိုလိုက်ပါတယ်။ IMF ပြောခွင့်ရဂျူလီယာကော့ဆက်ကဇူလိုင်လ23ရက်နေ့မှာသတင်းထောက်တွေကိုအခုလိုပြောပါတယ်
။ As we have said before, China, the United States and
အမေရိကန်နဲ့တခြားသောအဓိကကုန်သွယ်ဘက်တွေအနေနဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုစနစ်ပြိုကွဲသွားမယ်အန္တရာယ်ရှိစေတဲ့အဓိကပြဿနာတွေကိုဖြေရှင်းနိုင်ရေးဆက်လက်ပူးပေါင်းဆောင်ရွက်ချက်ရမှာဖြစ်တယ်လို့သူမကပြောခဲ့တာပါ။ကမ္ဘာစီးပွားရေးအကြီးဆုံးအမေရိကန်နဲ့တရုတ်ကြားမှာနည်းပညာ၊လုံခြုံရေးအပါအဝင်အကြောင်းအရာတချို့နဲ့ပတ်သက်ပြီး ချေတင်ဖြစ်နေကြပြီးဆဲဆုနှစ်တွေအတွင်းဆက်ဆံရေးကအနည်းဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ရှင
်မတ်တန်ဂီထိုင်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဘေးဖြစ်စေတဲ့အစာအသောက်တွေရှောင်နိုင်အောင်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်ကဘာတဝမ်းကလူငယ်တွေကြားမှာရေပန်းစားတဲ့ prime အဖြစ်အချိုရည်တမျိုးထဲမှာကလေးငယ်တွေအတွက်အန္တရာယ်ရှိလောက်တဲ့ caffeine ဓာတ်တွေပါဝင်နေတာကိုတွေ့ရှိခဲ့ပါတယ်။ဒါကြောင့်မိဘတွေအနေနဲ့ကလေးငယ်တွေစားနေကြတဲ့အစားအသောက်တွေဘေးကင်းအောင်လို့ဘာတွေကိုသတိထားသင့်ပါသလဲ။ St. Louis မြို့ Washington ဆေးသက္ကသိုလ်ကကင်ဆာမျိုးဗီဇသုတေသီဒေါက်တာဖြိုးနေလင်းကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
YouTube မှာ follower သန်း40ထက်မတည်ရှိတဲ့ဒီ YouTuber နှစ်ယောက်ပေါင်းပြီးတော့ထုတ်လုပ်တဲ့အဖြစ်အချိုရည်တွေထဲမှာကလေးငယ်တွေမတောက်တဲ့ပမာဏကဖိန်းဓာတ်တွေပါနေတဲ့အတွက်ဘေးရန်ရဲ့ chemical စစ်ဆေးပေးပါလို့ဒီ American ထိပ်တန်းလွှတ်တော်အမတ်တွေကဒီအစားအသောက်နဲ့ဆေးဝါးလုံခြုံရေးကြီးကြပ်ကွက်ခဲ့တဲ့ဒီ FDA ကိုတောင်းဆိုခဲ့ပါတယ်လူငယ်ရီသားမှာရေပန်းစားတဲ့ YouTuber Logan Paul နဲ့ KSI ဆိုတာကတော့အရင်တုန်းကပြိုင်ဘက်လက်ဝဲတပါးနှစ်ယောက်ဖြစ်ပါတယ်။ရံဘက်လိုဖြစ်နေသူနှစ်ယောက်ပေါင်းပြီးတော့မနစ်တုန်းကအချိုရည်တွေထုတ်လိုက်တော့လူငယ်ရီသားမှာသိတ်ကိုစိတ်ဝင်စားမှုရခဲ့တာပါ။ Social Influencer တွေကလည်းဒီအပြိုင်ကြောညာတောက်ပြတော့ကလေးငယ်တွေကစိတ်ဝင်စားမှုပိုရခဲ့ပါတယ်။ဆိုင်တွေမှာလူဝဲကျောင်းသားချင်းချင်းပြန်ရောက်ကြတဲ့အထီးကိုကျောင်းသားလူငယ်ရီသားမှာ popular ဖြစ်တဲ့အချိုရည်ဘူးတွေဖြစ်ပါတယ်။စားထုတ်ခဲ့တဲ့ Prime Hydration အချိုရည်ဘူးတွေထဲမှာကဖိန်းထံမပါပေမဲ့ဒီနေ့ဆန်းမှာစားထုတ်တဲ့ Bright Energy အဖြစ်အချိုရည်ဘူးတွေမှာတော့တဘူးမှာ Coca-Cola 6ဘူးစာကဖိန်းဓာတ်တွေပါနေပါတယ်။ဆက်ရှိနှစ်အောက်တွေကိုဝင်ဆောင်အမျိုးသမီးတွေမတောက်သင့်ဘူးလို့ဘူးတွေပေါ်မှာလည်းရေးထားပါတယ်။ဒါပေမဲ့အယောင်တောက်တောက်နဲ့ဒီလူငယ်တွေကိုဆွဲဆောင်ထားတဲ့အချိုရည်ဘူးတွေရဲ့ကွဲပြားမှုကိုမိဘတော်တော်များများမသိကြတဲ့အတွက်သူတို့ကိုယ်တိုင်ကလေးတွေကိုဝယ်ပေးတာမျိုးတွေလည်းရှိခဲ့ပါတယ်။အဲ့ဒီလိုမျိုးဒီကလေးငယ်တွေအတွက်ဘေးဖြစ်စေတဲ့အစားအသောက်တွေကိုဝယ်မကျွေးမိအောင်လို့မိဘတွေအနေနဲ့ဘယ်လောက်သတိထားသင့်ပါသလဲ။St. Louis မြို့က Washington တက္ကသိုလ်မှာကင်ဆာမျိုးဗီဇသုတေသနလုပ်နေတဲ့ဒေါက်တာဖြိုးနေလင်းကိုမြင့်ကြည့်ထားပါတယ်
။ပထမဦးဆုံးကဒီဟိုဟာလူနေမှုဇေယျတွေလူမှုဘဝတွေပေါ့နော်ပြောင်းလဲလာတဲ့အာဥက္ကဋ္ဌီမှာဆိုလို့ရှိရင်တာမဲမိသားစုတွေမှာဆိုလို့ရှိရင်မျိုးသမီးရောမျိုးသားပါမိသားစုစာဝင်နေတဲ့အတွက်အပြင်မှာရုံးကန်အလုပ်လုပ်ကြရတယ်ပေါ့ Single parents household လို့ပေါ်တယ်မိဘတူတွေပဲရှိတဲ့မိသားစုတွေမှာဆိုရင်ပိုးပြီးရုံးကန်ကြရတယ်အများအပြင်ဒီလိုမိသားစုတွေမှာဆိုရင်နေတူွားပေါ့နော်အာကလေးတန်ငယ်တွေရဲ့စားတောက်ကြီးကိုပြင်ပကအတင်စားလွယ်လင်းတကူအာစားသုံးလို့ရတယ်စားတောက်တွေနဲ့ဖြည့်ရှင်းတာလားအခုဖြစ်မှာပုံမူပြီးတော့များပြားလာကြတယ်ပေါ့ဆိုတော့ဘလို့စားတောက်တွေကိုရှောင်ရှားရမလဲဆိုတော့ကျွန်တော်တို့စေတက်ကလို့တက်သွားပေါ့နော် professor တယောက်ကနေဆိုတော့အာ we are swimming in the zero chemical and carcinogen အာကျွန်တော်တို့ကဆိုရင်ဒီသားတွေကအဲ့ဒါအခုဖြစ်မှာဆိုလို့ရှိရင်ဟိုကက်မီကယ်ကင်ဆာဖြစ်စေတဲ့ကက်မီကယ်တွေပင်လယ်ကြီးထဲမှာကူးနေရတယ်ပေါ့နော်လက်ပြီးပြင်ရဒီဘွားအပြင်တော့ငေရွယ်တဲ့ကလေးတန်ငယ်တွေဒါသဘာဝအရာမဟုတ်တဲ့အစားတောက်တွေစားခြင်းနောက်ပြီးတော့ artificial flavor လို့ခေါ်တဲ့ဖြည့်စွက်အရာဓာတ်တွေပါတဲ့အစားတောက်တွေကိုစားတောက်တာတွေနောက်ပြီးတော့ Facebook တွေကိုအစားတောက်ခြင်းတွေပေါ့မိဘတွေအသေးချာစစ်စစ်ရွေးချယ်ပြီးမှတွေးတင်တယ်ဒီလိုစားတောက်တွေရာဆိုလို့ရှိရင်ကျွန်တော်တို့လူမှုပတ်ဝန်းကျင်မှာအသားတကျဝင်ရောက်နေပြီဖြစ်တဲ့အတွက်ကြောင့်ဘယ်လိုတော့လုံးဝရှောင်ရှားဖို့တော့လက်တွေ့မှာအင်မတန်ခဲရင်းနေမိဘရင်နေနေကမိမိကလေးကိုသူအနေနဲ့ရှိတဲ့စားတောက်တွေကိုတတ်နိုင်တဲ့မြားပေါ့ထိတွေ့နေအောင်သတိနဲ့ရှောင်ကျဉ်နိုင်ဖို့ပဲဖြစ်ပါတယ
်မိဘရေဆိုတာဒီသားသမီးကဒါစားခြင်းနဲ့တောက်ခြင်းနဲ့ဆိုရင်အာဝယ်ပေးမိတယ်လေနောက်ဈေးဆိုင်တွေမှာလည်းအလွယ်တကူဟိုဝယ်လို့ရနေတဲ့ခါကြတော့ဆိုတော့အဲ့လိုမျိုးဝယ်ကြွေးတဲ့အစားတောက်တွေကဒီကိုယ်ကလေးအတွက်ဒီကျန်းမာရေးမထိခိုက်အောင်နောက်ဟာရလည်းဖြစ်အောင်ပေါ့နော်ဘလို့အချက်တွေကိုကြည့်ပြီးတော့မှရွေးချယ်သင့်တယ်လို့ရောအကြံပေးချင်ပါလေရှင
်အဲ့တော့ပထမတစ်ချက်ကတော့မိဘတွေကအစားအသောက်အဟာရနဲ့ပတ်သက်ပြီးတော့အသိပညာအာမိဘတွေကိုပေးနိုင်ဖို့ကြည့်တယ်သူတင်နာတစ်ခုမှသူရှိချက်ရဆိုလို့ရှိရင်မိခင်တယောက်ရဲ့အတန်းပညာယူခြင်းမြန်မာလာကနေအတူကလေးတယောက်ကပြင်ပအစားတောက် Facebook စားတောက်မှုပျော်နေသွားတာကိုတွေ့ရတယ်ဆိုရယ်ဆက်ဆက်မှုတွေရှိတာကိုတွေ့ရတယ်။ကျမ်းမာတဲ့အစားတောက်တွေရွေးချယ်စားတောက်ခြင်းကကလေးချင်းတစ်ခုဖြစ်ပါတယ်ပေါ့နော်။အဲ့တော့ဒီလိုကျမ်းမာတဲ့အစားတောက်တွေရွေးချယ်စားတောက်ဖို့အတွက်ကလေးငယ်တွေကိုငယ်စဉ်ကနေပြီးတော့အလေးချင်းဖြစ်အောင်သင်ကြားပေးဖို့အရေးကြီးတယ်။မိဘရဲ့ကိုယ်တိုင်ကလည်းအိမ်မှာအာဟာရရှိတဲ့အစားတောက်တွေကိုကလေးငယ်ကြိုက်တတ်တဲ့ပုံစံမျိုးနဲ့ပြန်စင်ချက်ပြုတ်စားစားတဲ့အောင်ငငယ်တဲ့အလေးချင်းလုပ်ပေးနိုင်ဖို့လိုအပ်တယ်
အခုဒီအငင်းပွားစရာဖြစ်နေတဲ့ prime အချိုရည်ကိစ္စကိုကြည့်ရင်ပေါ့နော်
ကဖိန်းဓာတ်များရဲ့လို့ဒီထောက်ပြနေတဲ့ Prime Energy အဖြစ်ချွေရီဘူးတွေပေါ်မှာကိုဒီအသက်16နှစ်အောက်တွေမတောက်ရဘူးဆိုပြီးတော့မှရေးထားပါတယ်။ဒါပေမဲ့ဒီမိဘတော်တော်များများကကဖိန်းဓာတ်မပါတဲ့ဒီ Prime Hydration အချိုရီဘူးနဲ့မှားပြီးတော့မှသူတို့ကိုယ်တိုင်ပေါ့နော်ဝယ်ပေးမိတာတွေလည်းရှိပါတယ်။ဆိုတော့တကယ်တမ်းပြောရမယ်ဆိုရင်အဲ့ဒီကဖိန်းဓာတ်များတယ်လို့အခုပြောနေတဲ့အချိုရီဘူးတွေထုတ်ပြီးတော့၈လလောက်ကြာမှဒီလူငယ်တွေတောက်ဖို့မသင့်ဘူးဆိုတဲ့ကိစ္စဖြစ်လာတာပါ။ဆိုတော့အဲ့လိုမျိုးပေါ့နော်ဒီလွတ်နေတဲ့အစားအသောက်တွေလည်းအများကြီးရှိနိုင်ပါတယ်။ဆိုတော့အဲ့ဒါမျိုးတွေကလည်းတော်တော်လေးအဆိုးရင်ကြာကောင်းမှထင်ပါတယ
်အချိုရည်မှာအမျိုးမျိုးရှိတယ်မိုင်းတကူကဟိုအချိုရည်တဲမှာပေါင်နေတာပေါ့နော်ဟိုဖွဲ့ကြပြီးပြရမှာ sport drink ဆိုတာရှိသေးတယ်အဲ့ဒါကြတော့အားကစားရင်မှာပြင်းထန်လို့လို့ရှိရင်ရေဓာတ်ကိုပြန်ပြီးဖြည့်သိမ်းတဲ့မျိုးစားပေါ့နော်ဒါပေမဲ့သူ့မှာကဖိန်းတက်မပါဘူးသူနဲ့မတူတဲ့နောက်တစ်မျိုးဒါပေမဲ့လူတွေကအများနဲ့မှားတတ်တာ energy drink လို့ပေါ့ရော energy drink မှာကဖိန်းတက်ပါတယ်ကဖိန်းကဟိုစိတ်ဓာတ်ကိုနှုံးစော်စေတယ်ပင်မနွမ်းနယ်မှုကိုသက်သာစေတယ်အဲဒီကုန်သတ်တည်းအရှိရပေါ့အခု prime energy ဆိုအချိုရည်တွေမှာကြတော့ကဖိန်းဓာတ်ကပေါ့နော်လူငယ်တွေကလေးတငယ်တွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တော့တဲ့ဖြစ်အစမတန်များပြားနေနေတာအခုလိုငင်းပွားစရာကြီးဖြစ်လာတာပေါ့တကယ်တော့ဟာ American ကလေးကျန်းမာရေးဖွဲ့ရနေပြီးတော့ American Academy of Pediatrics ဖွဲ့ရနေပြီးတော့energy drink ကဲ့သို့သောအချိုရည်မှာပါဝင်တဲ့အရာတွေဟာကလေးတယောက်ရဲ့နေ့စဉ်အာဟာရထဲမှာပါဝင်စရာမလိုဘူး။ပါလည်းမပါဝင်သင့်ဘူးဆိုပြီးတော့အကြံပြုထားတယ
်။နောက်တစ်ချက်ကတော့ဒီလူမှုကွန်ရက်နဲ့ social influencer တွေကိစ္စပေါ့လေ။ဆိုတော့အခုခေတ်မှာကလူငယ်တွေကြားထို့သဖြင့်ဒီဆယ်ကျော်သက်တည်ကြားမှာကလူမှုကွန်ရက်တွေနောက်တစ်ခါဒီ social influencer တွေရဲ့ကြော်ညာကိုတိတ်ပြီးတော့သူတို့လိုက်ကြရလေ social influencer တွေကဒါကောင်းတယ်ဆိုပြီးကြော်ညာပြရင်စားခြင်းနဲ့တောက်ခြင်းနဲ့သူတို့ဝစ်ခြင်းနဲ့ဆိုတော့အပြင်မှာလည်းဒီလိုစားနေတောင်းနေတာရောမိဘတွေကလည်းသိနိုင်မလဲအားလုံးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးနဲ့ပတ်သက်လို့ရောမိဘတွေကိုဒေါက်တာဖြိုးအနေနဲ့ဘယ်လိုမျိုးအကြံပေးချင်လဲရှင
် Facebook လိုမျိုးအစားတောက်တွေကဝင်ငွေရေနေပါတဲ့မိသားစုတွေကိုအဓိကထားပြီးတော့ marketing လုပ်တတ်ကြရပေါ့နော်ဒီလိုနေဒီလိုနေရာမျိုးတွေမှာရှိတဲ့ဒီလိုပတ်ဝန်းကျင်တွေမှာရှိတဲ့အကြောင်းတွေကိုအဓိကထားပြီးတော့အစားအာဟာရအစီအမံကိန်းတွေကိုအစိုးရတွေပတ်ဆိုင်သူတွေအနေနဲ့အထူးတလဲဆောင်လှုပ်ဆောင်ပေးတဲ့နေစေကြောတက်တွေဆိုလို့ရှိရင် social media ကိုမစွဲလန်းအောင် social media တွေတဲ့ influencer တွေကောင်းတယ်ပြောသမျှတုံးသမျှ like ပြီးတော့အတုမယူနားမယောင်ကြဖို့အတွက်မိဘရင်းတွေကနေရတော့အမြဲသတိပေးစောင့်ကြည့်တဲ့ဟုတ်တယ
် Washington တက်ကတော်မှာကင်ဆာမျိုးပီစာသုတေသနလုပ်နေတဲ့ဒေါက်တာဖြိုးနေလင်းပါရှင်ကလေးငယ်တွေစားကြတဲ့အစားအသောက်တွေထဲမှာဘေဟာကဘေးကင်းတယ်ဘေဟာကအာဟာရဖြစ်စီတယ်ဆိုတာကိုမိဘတွေကိုယ်တိုင်ကသိရှိနားလည်ထားဖို့သိကိုအရေးကြီးတယ်လို့သူကပြောပါတယ်ရှင်ကျွန်မအစုံမြန်ပါမှာ
ဘေးဖြစ်စေတဲ့အစာအသောက်တွေကိုဘယ်လိုရှောင်ကြဉ်တမ်းလဲဆိုတာကိုကင်ဆာမျိုးဗီဇသုတေသီဒေါက်တာဖြိုးနေလင်းကိုမဆုမြန်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကဘာကျော် K-pop အဖွဲ့ဖြစ်တဲ့ BDS အမှတ်တရပစ္စည်းတွေရောင်းချတဲ့ Pocket Side Side American ပြည်ထောင်စုနယူးယောက်မြို့မှာဧပြီလတည်းကစပြီးတော့ဖွင့်ထားတာအခုဇူလိုင်လ19ရက်နေ့ကအနောက်ဆုံးဖြစ်ပါတယ်။ဟောင်ကောင်ကရုပ်ရှင်စုချီးမြှင့်ပွဲကိုအကယ်ဒမီဆုရှင်မီရှဲယိုလည်းတက်ရောက်ခဲ့ပါတယ်။ဒီလိုမျိုးကဘာတလွှာကထင်မော်ကြော်ကြားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြပေးထားပါတယ်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာ K-pop ပြည်သက်တွေနဲ့တော်တော်စီကားခဲ့ပါတယ်။ Hanson Net ဈေးရောင်းစင်တာမှာ Korea K-pop အဖွဲ့ BTS ရဲ့ယာယီအရောင်းဆိုင်လာဖွင့်လို့ဖြစ်ပါတယ်။ကိုလိုဂျင်နဲ့ပစ္စည်းတွေမကုန်ခင်ရလိုက်အောင် BTS ပြည်သက်တွေစိုက်မဖွင့်ခင်ရောင်းနေအောင်လာဆောင်ခဲ့ကြတာပါ
။ Saturday was quite hectic. People actually started lining up at 12 at midnight.
ဒီနေ့နေ့ကတော်တော်လုံးလိုက်ရပါတယ်။တန်းချီဖို့ကျမတို့အချိန်စပြီးခွင့်ပြုတဲ့ညတကောင်၁၂နာရီကလူတွေစပြီးတန်းစီနေကြတာပါ။ဒီဆိုင်ရှိမှာတည်တည်ချာချာတက်တက်ရဲ့အလားတန်းစီကြပါရဲ့လို့ဆိုင်ရဲ့လက်ထောက်မန်နေဂျာစတက်ဖနီချိုကပြောပါရဲ့ဒီဆိုင်ကအမေရိကန်ပြည်အောင်စုမှာ BTS PC ယာယီ pop up ဖွင့်တဲ့ဆိုင်ထဲမှာအပြည့်စုံစုံလုပ်ထားတဲ့ပထမအဆုံးဆိုင်ဖြစ်တယ်လို့စီဇန်သူတွေကဆိုပါရဲ့ဒီဆိုင်မှာအထိမ့်မဲ့မျိုးစုံကပစ္စည်းတွေကိုရောင်းချပေးပါရဲ့အင်ဂျီတွေပြင်အမှတ်တရပစ္စည်းတည်တည်မွတ်မွားလေးတွေလည်းအများကြီးပါ2020ခုနှစ် COVID ကပ်ဘေးကာလမတိုင်ခင်ကပစ္စည်းတွေအပြင်အခုကိုဗစ်လွန်ကာလ2020ကပစ္စည်းတွေလည်းပါဝင်ပါတယ
် We also have merchandise from BTS's reality show In the Soup and J-Hope has
BTS more reality season In the Soup ကပစ္စည်းတွေလည်းရောင်းချပေးပါတယ်ဘောင်းမီတွေက J-Hope ဖွင့်ထားတဲ့ပစ္စည်းတွေပါလို့ Stephanie Chu ကရှင်းပြပါတယ်ဒီလိုဆိုင်ဖွင့်ပြီးတော့ BTS ပစ္စည်းတွေရောင်းတာကိုလာအားပေးတဲ့သူတွေလည်းအထူးသဘောကျကြတာပါ ပြည်သက်တူဖြစ်တဲ့ကက်သလင်းဒီလန်က
it's really cool actually it's nice to see the merchandise
အရင်မိုက်ပါတယ်တဲ့အများအပြားကဒီပစ္စည်းတွေကို online ပေါ်မှာပြီးတော့ဖြောပြပွဲအချိန်တွေမှာပဲတွေ့ရတာပါ covid အချိန်တစ်လျှောက်လုံးနဲ့မတွေ့ရတော့အပြစ်မှမတွေ့ရတာကြပါပြီလို့ပြောသွားတာပါBTS အဖွဲ့ဟာ2023ခုနှစ်မှာထွက်ပေါ်ခဲ့တဲ့အဖွဲ့ဖြစ်ပြီးတော့တောင်ကိုရီးယား K-pop ဂီတရဲ့လက်ရှိအကျော်ကြားဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။2021ခုနှစ်က American ဂီတဆုပေးပွဲမှာအကောင်းဆုံးအနုပညာရှင်ဆုရလို့ဒီဆုမျိုးအားရှာအဖွဲ့ရတာသူတို့ပထမဦးဆုံးမှာ Forbes Magazine ကလည်း2019ခုနှစ်မှာ BTS အဖွဲ့ကိုအခွန်အဆောင်မီဝင်ငွေဒေါ်လာ58တန်းနဲ့ကမ္ဘာမှာဝင်ငွေအမြင့်ဆုံးအမျိုးသားဂီတအုပ်စုဖြစ်နေကြေညာခဲ့ပါတယ်။ဩစကာဆုရအရှမင်းသမီးမီရှဲယူရွှေရောင်ဝတ်ဆောင်ရှင်နဲ့ပွဲတက်လာတာအပါအဝင်ထိတ်တန့်အမှုပညာရှင်တွေတက်ရောက်တဲ့ဟောင်ကောင်ရုပ်ရှင်ဆုချီးမြှုပ်ပွဲမှာပေးအပ်တဲ့ဆုတွေမှာတော့အငင်းပွားစရာဖြစ်နေတဲ့အသက်16နှစ်အရွယ်ငါးတွယ်ဆိုတဲ့မှတ်တမ်းရုပ်ရှင်ကကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်။ဒါရိုက်တာမေဘောချောင်းရဲ့ကူတဲ့ဒီမှတ်တမ်းရုပ်ရှင်ကကဟောင်ကောင်မှာမတိမငိမ့်ဖြစ်နေတဲ့ဆယ်စုနှစ်တစ်ခုကျော်ကြာကာလအချိန်အတွင်းမှာအလဲတန်းနဲ့အထက်တန်း secondary ကျောင်းသူ6ဦးရဲ့ဘဝဖြတ်ကျော်ပုံကိုရိုက်ပြထားပါတယ်။အဲ့ဒီမတန်ရုပ်ရှင်ကမှပါဝင်တဲ့ကလေးမလေးတယောက်ကသူ့ရဲ့ကိုရွေးကိုယ်တာတွေကိုလူအများကိုပြသဖို့မဟုတ်ပါဘူးသဘောမတူပါဘူးလို့ပြောခဲ့တာကြောင့်ရုပ်ရှင်ရုံတွေမှာပြသတာကိုရက်လိုက်ရတာပါတကယ်တော့ဒီမတန်ရုပ်ရှင်ကရိုက်ကူးချိန်မှာကျောင်းကရောကျောင်းဝဆံမကြီးကရောခွင့်ပြုခဲ့တာဖြစ်တဲ့အပြင်ပါဝင်တဲ့ကလေးတွေအကုန်လုံးကြည်ကျင်းနဲ့သဘောတူပြီးတော့မှရိုက်ကူးခဲ့တာပါ
မိုင်းကျောင်းကကျောပန်းဝမ်ကျောပန်
းကျွန်တော်တို့ရုပ်ရှင်ကအခုဆုရတယ်လို့ပဲအများပြည်သူရဲ့ကြည့်ရှုအသိမှတ်ပြုမှုကိုရသင့်တယ်လို့ Travel Director ဝင်းလျံခွတ်ကဆုရရှိပြီးတဲ့နောက်မှာပြောသွားပါတယ်။သူကအခုလိုမျိုးရုံတင်ပြသခွင့်ပြတ်သွားတော့လူများများကြည့်လို့မရတော့တဲ့ကိစ္စကိုစိတ်ပြက်လက်ပြက်ပြောသွားတာပါ။ကိုယ်တိုင်ကြည့်လိုက်ရရင်ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ပုံမှန်မှန်ကန်ကန်သုံးသပ်ဝေဖန်နိုင်မယ်လို့လည်းသူကပြောပါတယ်။ဒီဆုချင်းမြတ်ပေါ်မှာအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုတော့ဆမ်မီချန်းကLost Love ဆိုတဲ့ရုပ်ရှင်ကနေရရှိသွားပါတယ်။ကလေးတွေမွေးစားတဲ့မိခင်တူဝမ်းနဲ့ခံစားရတဲ့ဇယုတ်ကနေတရုတ်ဆောင်ထားတာပါ။52ကြိမ်မြောက်ဟောင်ကောင်ရုပ်ရှင်ဆုချီးမြှင့်ပွဲကိုဟောင်ကောင်ယဉ်ကျေးမှုစင်တာမှာအရင်တမဲ့အချိန်လိုအပြည့်ပြည့်ပြောကျင်းပခဲ့တာပါ။ COVID ကန့်သတ်ချက်တွေတရုတ်အစိုးရကရုပ်သိမ်းပေးလိုက်လို့လည်းဒီလိုမျိုးစီစီကာကာပြန်ပြောကျင်းပနိုင်တာဖြစ်ပါတယ်။
မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါအောင်ရှင
်။မြန်မာနိုင်ငံငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့စစ်အာဏာရှင်အဖွဲ့အစည်းရဲ့စိုးရွားတဲ့အကြမ်းဖက်မှုတွေရပ်တန့်ရေးကိုတောင်းတနေတယ်။မြန်မာပြည်သူတွေကိုထောက်ခံအားပေးသွားမယ်အကြောင်းနဲ့ဒီလိုအမေရိကန်ပြည်ထောင်စုကိုကိုစားပြုထောက်ခံအားပေးခွင့်ရတာကိုဂုဏ်ယူတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ရုံရဲ့အကြီးအကဲအသစ်ဖြစ်တဲ့ဆူဇန်စတီဗင်ဆန်က Facebook ကနေပြောထားပါဗျ။မြို့သားညီညွတ်ရေးအစိုးရ NUG အပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်ပခအဖြေရှာရေးဒီမိုကရေစီရေးအတွက်အားထုတ်မှုတွေကိုအားပေးထောက်ခံသွားမယ်အကြောင်းပြောဆိုပါဗျ။မြန်မာနိုင်ငံအတွက်အရေးပေါ်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုလိုအပ်တဲ့သူတွေစီပေးနိုင်မှုအထူးသဖြင့်အာဏာရှင်အဖွဲ့အစည်းရဲ့အကြမ်းဖက်မှုတားကောင်ဖြစ်ခဲ့ရသူတွေအတွက်အာဆီယံပါဝင်ကုလသမဂ္ဂနဲ့နိုင်ငံတကာမိတ်ဖက်တွေနဲ့လည်းချိတ်ဆက်ဆောင်ရွက်နေတဲ့အကြောင်းတန်အမတ်ကြီးကပြောဆိုထားပါတယ်။မြန်မာ၊အိန္ဒိယ၊ထိုင်းသုံးနိုင်ငံအဝေးပြေးစီမံကိန်းနဲ့နေဆက်ဒေတာတည်ငြိမ်ရေးကိစ္စတွေကိုသက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေထိုင်းနိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမြန်မာစစ်ကောင်စီနဲ့နိုင်ငံသားဝင်ကြီးဦးတန်းစွေ၊ထိုင်းနိုင်ငံသားဝင်ကြီးဒွန်ပရမုတ်ဒူဝနိုင်တို့နဲ့တနင်္ဂနွေနေ့ကတွေ့ဆုံရမှာအိန္ဒိယနိုင်ငံသားဝင်ကြီးကလည်းသုံးနိုင်ငံနိုင်ငံသားပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြတာပါ။အိန္ဒိယ၊ထိုင်းနဲ့မြန်မာနိုင်ငံသားကီလိုမီတာ1400ခန့်ရှည်လျားတဲ့အဝေးပြေးလမ်းမကြီးတည်ဆောက်မှုဟာ80ရာခိုင်နှုန်းလောက်ပြီးစီးနေပြီလို့လည်းဆိုပါတယ်။
တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ Joel Gaze တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.